Welcome to the Voice of America in Burmese.
မင်္ဂလာညနေချမ်းသာတော်သားရှင်များရှင် VOE မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇွန်လ12ရက်တောက်ကြနေ့ညအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျမနန်းလပိုင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်ကျွန်တော်အောင်လင်းပါဒီညနားဆင်ရမယ့်ဒီနေ့ညမှာတော့ပစိဖိတ်ဒေသလွတ်လပ်စွာခုံသွဲရေးသဘောတူညီချက်နဲ့ပတ်သက်လို့အရေးကြီးတဲ့မဲခွဲဆုံးဖြတ်မှုတွေမလုပ်ခင်မှာပဲသမရဝါမှာလွတ်တော်ကိုစီဝေးထွက်ခဲ့ပါတယ်။အားကြီးလိုက်စားမှုရှုပ်တော်ပုံနဲ့ရင်ဆိုင်နေရတဲ့ကမ္ဘာဘောလုံးဖွဲ့ချုပ် FIFA နဲ့စနစ်ချက်ပူးပေါင်းဆောင်ရွက်အားကစားအစီအစဉ်ကိုအပြည်ဆိုင်ရဲတပ်ဖွဲ့ Interpol ကဆိုင်းငံ့ထားလိုက်ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာသတင်းတွေကိုတော့မက်ခွာညုံနဲ့တူကြီးညာပေးမှာပါ
။ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါတွေထဲမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ဟာတရုတ်နိုင်ငံကိုရောက်ရှိနေပြီးလုံတံတထိတ်တန်းကောင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီခီးစင်နဲ့ပတ်သက်ပြီးဒေါက်တာလာကျော်စောကအခုလိုတုံ့တက်ထားပါတယ်ရှင်။
ပြောဆိုရပါကကျွန်မကြည့်နေတာတော့သူကအခုဥသိမ့်သိမ့်အစိုးရလုပ်ပုံခိုင်းမှုနေပေါ့နော်အဲနေစားကိစ္စဖြည့်ရှင်းတာတွေပါဒီပေါ်မှာသူတို့တော်တော်မအီမသာဖြစ်ပုံရပါတယ
်အဲဒီနောက်မှာတော့ကိုကန်လက်နက်ကင်တပ်ဖွဲ့ကမြန်မာအစိုးရနဲ့ဖြစ်နေတဲ့တိုက်ပွဲတွေကိုတစ်ဖက်သက်အပြစ်ရိုက်လိုက်ပြီးလို့ကြေညာလိုက်တဲ့အပေါ်ကျောင်းနိုင်ငံဘက်ကကြိုဆိုလိုက်တဲ့သတင်းနဲ့လက်ပဒမ်းမြို့မှာဖမ်းဆီးခံထားရတဲ့ကျောင်းသားနဲ့ YMB သူတွေရဲ့ကျမကြီးအခြေအနေဆိုးဝါးနေကြောင်းစတာတွေကိုနားဆင်ရမှာပါအခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မခွန်ညိုတို့ကကြေညာပေးပါလိမ့်မယ်ရှင
်အမေရိကန်သမ္မတဘရက်အိုဘားမားကသူ၏မှန်ထားတဲ့ Pacific ဒေသလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်အောင်မြင်မှုရအောင်စီရင်လုပ်ဆောင်ဖို့အရေးကြီးတဲ့မဲခွဲဆုံးဖြတ်မှုတွေမလုပ်ခင်ချိန်လေးမှာပဲကွန်ဂရက်လွှတ်တော်ကိုတွားရောက်ခဲ့ပါတယ်ကုန်သွယ်ရေးသဘောတူညီချက်ရဖို့စိစက်ညီနှမ်းမှုတွေမြန်မြန်ဆန်ဆန်ဆောင်ရွက်ပိုင်ခွင့်သမ္မတအင်ပြူတော်ကိုပို့ပေးမလားဆိုတော့အောက်လွှတ်တော်မှာဒီကနေ့မဲခွဲမဆုံးဖြတ်ခင်မှာပဲတွားရောက်ခဲ့တာပါစီပီဒီသနိုင်ငံတွေကကုန်သွယ်ရေးသဘောတူညီချက် TPP ရောက်အမေရိကန်ကအလုပ်ကိုင်တွေပြပရောက်ကုန်မဲ့ရေးသဘောပတ်ဝန်းကျင်ထိခိုက်မဲ့ရေးစရတွေကိုစိုးရိမ်နေတဲ့သမ္မတဥပမာရဲ့ဒီမိုကရက်ပါတီဝင်တွေကိုလည်းဥရေမူချမ်းကိုထောက်ခံပါမလားဆိုတာကတော့မဲမခွဲခင်အချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူးလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တွေကိုထောက်ခံလေးရှိရတဲ့အတိုက်ခံ Republican ကိုယ်စားလှယ်ချားမှလည်းသမ္မတဥပမာအတွက်နိုင်ငံရေးအရာအောင်မြင်မှုရမယ့်အစီအစဉ်ဖြစ်နေတဲ့အတွက်အထူးသဖြင့်2016သမ္မတရွေးဝဲတွေကျင်းပဖို့ရှိနေချိန်မှာလက်ခံမှုတွန်းဆုံနေကြတာပါ TPA လို့ခေါ်တဲ့ကုန်သွယ်ရေးတွန်းမြင့်ဆောင်ရွက်ခွင့်ဥပဒေမှာတော့နိုင်ငံပေါင်း12နိုင်ငံပါဝင်မဲ့ Pacific ဒေသကုန်သွယ်ရေးသဘောတူညီချက် TPP နဲ့အလားတူသဘောတူညီချက်မျိုးတွေကိုလက်ခံသင့်မသင့်စဉ်းစားဆုံးဖြတ်ရမှာ Congress တို့ကအတူပြုချက်တွေရယူစီရမလို့ပဲမြန်မြန်ဆန်ဆန်ဆောင်ရွက်ခွင့်ရရှိသွားမှာဖြစ်ပါတယ်
တိုင်းကြခင်ကအမေရိကန်ပြည်ထောင်စုမှာအင်တာနက်ဆိုင်ဘာတိုက်ခိုက်မှုကြီးတစ်ခုနဲ့ကြုံခဲ့ရပြီးတဲ့နောက်ဗဟိုအစိုးရဝန်ထမ်းအားလုံးရဲ့ပုဂ္ဂိုလ်ရေးဆိုင်ရာအချက်လက်တွေကိုဟက်ကာသမားတွေကခိုးယူသွားခဲ့တယ်လို့အမေရိကန်အလုပ်သမားသမဂ္ဂအဖွဲ့တစ်ဖွဲ့ကပြောပါတယ်။ဒီဆိုင်ဘာတိုက်ခိုက်မှုတွေဟာတရုတ်နိုင်ငံတဲကနေလာတာလို့အမေရိကန်တာဝန်ရှိသူတွေကပြောထားတာပါ။ဟက်ကာတွေရဲ့ပြစ်မှတ်ထားတိုက်ခိုက်တာကိုခံရတဲ့ဝန်ထမ်းတွေရဲ့ကိုယ်ရေးကိုယ်တိုင်အချက်လက်တွေကိုစစ်ဆေးထိန်းသိမ်းတဲ့ OPM အစိုးရဌာနကိုပေးပို့တဲ့စာထဲမှာဟက်ကာတွေဟာအစိုးရဝန်ထမ်းဟောင်းတွေပင်စင်စားတွေအပါအဝင်ဗဟိုအစိုးရဝန်ထမ်းအားလုံးရဲ့ကိုယ်ရေးကိုယ်တိုင်အချက်လက်တွေကိုခိုးယူသွားခဲ့တယ်လို့အမေရိကန်ဗဟိုအစိုးရဝန်ထမ်းများအဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကစိုက်ဘာတိုက်ခိုက်မှုတွေကြောင့်အရင်အစိုးရဝန်ထမ်းဟောင်းတွေနဲ့လက်ရှိဝန်ထမ်းဟောင်းပေါင်း၄သန်းလောက်ကိုထိခိုက်စေခဲ့တယ်လို့ OPM ဌာနကပြီးခဲ့တဲ့သတင်းပတ်တုန်းကပဲပြောပါတယ်။တရုတ်အစိုးရနဲ့ဆက်ဆက်မှုရှိကောင်းရှိနိုင်တဲ့တရုတ်နိုင်ငံအခြေစိုက်ဟက်ကာတွေကဒီတိုက်ခိုက်မှုတွေကိုလှုပ်ဆောင်လာလို့အမေရိကန်အစိုးရအရာရှိတချို့နဲ့လွှတ်တော်အမတ်တချို့ကပြောဆိုနေပြီးတရုတ်အစိုးရကတော့ဒီဆွဆွဲချက်ဟာတာဝန်မဲ့လွန်းတယ်လို့ပြောပါတယ်
။ဂျမန်ဝန်ကြီးချုပ်အင်ဂလာမာကဲရဲ့လက်ကမ်းဖုန်းကိုအမေရိကန်မျိုးသားလွန်ကြုံရေးအေဂျင်စီ NSA ကကြားပြတ်ထောက်လန်းခဲ့တဲ့ဆိုတဲ့ဆွဆွဲချက်ကိုတနည်းလောက်အနီးကပ်စုံစမ်းခဲ့ပြီးတဲ့နောက်ဂျမန်ပြည်သူ့ရှင်တွေကအမှုကိုပိတ်လိုက်ပါတယ်။စုံစမ်းစစ်ဆေးသူတွေအနေနဲ့တရားရုံးမှာတင်ပြနိုင်လောက်တဲ့အထိခိုင်လုံတဲ့ထောက်ထားတစုံတရာမတွေ့ရတာကြောင့်အမှုကိုပိတ်လိုက်ပြီဖြစ်တဲ့အကြောင်းပြည်သူ့ရှင်တွေကဒီကနေ့ပဲကြေညာခဲ့တာပါ2013ခုနှစ်နောက်ပိုင်းမှာ NSA ရဲ့လေဝဲမတန်းတွေကို contract ဝင်နေအောင်သူဖြစ်တဲ့ Edward Snowden ကဖွင့်ချခဲ့ရတာကဥရောပမဟာမိတ်နိုင်ငံတွေပေါ်အမေရိကန်ကထောက်လန်းနေတယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်ခဲ့တာလည်းဖြစ်ပါတယ်တယ်လီဖုန်းဆက်သွယ်ပြောဆိုမှုတွေကို NSA ကကြားပြတ်နားထောင်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့လည်း2013ခုနှစ်အောက်တိုဘာလထဲမှာပဲဂျာမန်ဝန်ကြီးချုပ်ကအမေရိကန်သမ္မတဘရက်အိုဘားမားကိုတယ်လီဖုန်းခေါ်ပြီးကန့်ကွက်ပြောဆိုခဲ့တာပါ ခေါင်းဆောင်နှစ်ယောက်တယ်လီဖုန်းပြောခဲ့ကြတဲ့နေ့မှာပဲဂျာမနီဆန်အမေရိကန်သံမကြီးကလည်းဂျာမနီနိုင်ငံသားရဲ့ဝန်ကြီးနဲ့တွေ့ဆုံပြီးဒီကိစ္စကိုဆွေးနွေးခဲ့ပါတယ်။သမ္မတဥပမာကလည်း NSC ရဲ့ထောက်လှမ်းရေးလုပ်ငန်းတွေနဲ့ပုဂ္ဂလိကလွတ်လပ်ခွင့်ထိခိုက်မှုကိုစိုးရိမ်မှုတွေကြောင့်ညံ့ညံ့တာကန်ထွေဆောင်ရွက်မှုတွေရှိမှရှိပြန်လည်သုံးသပ်ဖို့နဲ့ပြည်ပကမဟာမိတ်နိုင်ငံတွေပေါ်ထောက်လှမ်းတာတွေမလုပ်ဖို့လည်းညွှန်ကြားခဲ့တာပါ။
နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းမှာဘိုကိုဟာရမ်တပုံတွေအမကန်ချီကုပ်ယူထားတဲ့စံပီစာတစ်တော်နာကရွာ6ရွာမိရှုခံရပြီးလူပေါင်း38ယောက်လည်းအသက်ခံခဲ့ရတဲ့အကြောင်းမိမိတို့စန္ဒာလျောက်ရရလုံကြုံရေးဖွဲ့စည်းထားတဲ့လူငယ်အဖွဲ့ရဲ့အဖွဲ့ဝင်တွေကပြောပါတယ်။ဗုဒ္ဓဦးနေနှောင်းပိုင်းမှာအခုလိုတိုက်ခိုက်ခံရတာဖြစ်တဲ့အကြောင်းအစိုးရကိုထောက်ခံတဲ့အဲ့ဒီအရက်ဖက်လက်နက်ကိုင်အဖွဲ့ဝင်တွေကသတင်းတောက်တွေကိုတောက်ကြနေမှပြောလိုက်တာပါ။အသက်ခံရတဲ့သူတွေဟာလယ်သမားတွေဖြစ်ကြပြီးဒီနှစ်စောပိုင်းကပဲဘိုကိုဟာရမ်အဖွဲ့တင်ထားတဲ့နေမြေတွေကိုအစိုးရတပ်ဖွဲ့ဝင်တွေကနေမြေရှင်းလင်းပြီးတဲ့နောက်မကြခင်ကမှကိုရွာကိုပြန်သွားခဲ့ကြတာဖြစ်တဲ့အကြောင်းနေမြေလုံကြုံရေးလက်နက်ကိုင်အဖွဲ့ဝင်တယောက်က AP သတင်းဌာနကိုပြောပါတယ်။ကြာသပတေးနေ့ကနိုင်ဂျီးရီးယားနီဂါချတ်ကမာရွန်းနဲ့ဘီနင်းနိုင်ငံတွေကတာဝန်ရှိသူတွေဟာဘိုကိုဟာရမ်အဖွဲ့ကိုပူးပေါင်းတိုက်စစ်ဆင်ရေးဆွေးနွေးကြဖို့အတွက်နိုင်ဂျီးရီးယားနိုင်ငံရဲ့မြို့တော်အဘူဂျာမှာတွေ့ဆုံခဲ့ကြပါတယ်။
အမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။အားရလိုက်စားမှုရှုပ်တော်ပုံနေနဲ့ရင်ဆိုင်နေရတဲ့ကမ္ဘာဘောလုံးဖွဲ့ချုပ် FIFA နဲ့ဆယ်နှစ်ကြာပူးပေါင်းဆောင်ရွက်မဲ့အားကစားအစီအစဉ်တစ်ခုကိုအပြည့်အစုံရက်တက်ဖွယ် Interpol ကဆိုင်းငံ့ထားလိုက်ပါတယ်။ FIFA ဖွဲ့ချုပ်ကဒေါ်လာ22သန်းထောက်ပံ့ပေးထားတဲ့ဆယ်နှစ်ကြာအားကစားစီမံကိန်းကိုဆိုင်းငံ့ထားမယ့်အကြောင်း Interpol ကဒီကနေ့ပဲကြေညာလိုက်တာပါ။စီမံကိန်းဟာအားကစားပွဲတွေမှာတမာမှုတွေနဲ့ရာဇဝတ်ကိန်းတွေရဲ့တရားမဝင်လောင်းစားမှုတွေကိုဟန်တားဖို့ရည်ရွယ်ထားတဲ့အကြောင်းလဲ Interpol ကပြောပါတယ်။စီမံကိန်းကိုဆက်လက်အကောင့်ထက်ပေါ်သားဖို့ရည်မှန်းထားပေမဲ့လက်တလော FIFA ဖွဲ့ချုပ်မှာကြုံနေရတဲ့အခြေအနေတွေကြောင့်ဆိုင်းငံ့မှုဆုံးဖြတ်ခဲ့တယ်လို့လဲ Interpol တွင်းရေးမှူးချုပ် Jürgen Stock ကကြေညာချက်မှာပြောဆိုခဲ့တာပါ။ Interpol ရဲ့အခြေခံစံတမ်းမိုးတွေနဲ့ရည်တည်ချက်တွေကိုလက်တွဲလုပ်ကိုင်နေကြတဲ့ပုဂ္ဂလိကနဲ့အစိုးရဘက်ကလက်တွဲဖက်တွေသာမကတရားဥပဒေစိုးမိုးရေးအဖွဲ့အစည်းတွေကလည်းလက်ခံကျင့်သုံးကြဖို့လိုအပ်တယ်လို့လဲပြောဆိုခဲ့ပါတယ်။FIFA ကတော့2026ခုနှစ်ကမ္ဘာဖလားဘောလုံးပွဲလက်ခံကျင်းပမယ့်အင်ရှင်ဖြစ်ရွေးချယ်မယ့်အစီအစဉ်တွေကိုဆိုင်းငံ့ထားမယ့်ကြောင်းဗိုလ်ထုနေကပဲကြေညာထားတာပါ2026ခုနှစ်ကမ္ဘာဖလားဘောလုံးပွဲကိုလက်ခံကျင်းပမယ့်အင်ရှင်နိုင်ငံဖြစ်2018ခုနှစ်ကျရင်မလေးရှားနိုင်ငံမှာ FIFA ဖွဲ့ဝင်တွေကရွေးချယ်ဆုံးဖြတ်ဖို့စီစဉ်ထားပေမဲ့အခုခါမှာတော့ဆုံးဖြတ်ချက်ချမှတ်ခြင်းကိုတည်ချေချာမတည်ရတော့ပါဘူး FIFA တာဝန်ရှိသူ9ယောက်နဲ့အမှုဆောင်ရရှိ9ယောက်ကိုတော့ငွေကြေးမတမာမှုတရားမဝင်ငွေကြေးလွှတ်ပြောင်းမှုငွေမဲခွာချမှုတွေအပါအဝင်စွဲချယ်အများပြားနဲ့အမေရိကန်ကပြီးခဲ့တဲ့လတည်းမှာပဲတရားဆွဆုထားတာဖြစ်ပါတယ်ဆွစ်ဇာလန်နိုင်ငံကလည်း2018နဲ့2022ခုနှစ်ကမ္ဘာဖလားဘောလုံးပွဲအင်ရှင်နိုင်ငံတွေဖြစ်ရုရှားနဲ့ကတ္တာနိုင်ငံတွေကိုရွေးချယ်ရမှာမှန်မှန်မကန်ဆောင်ရွက်ခဲ့မှုငွေမဲခွာချမှုဆွဆွဲချက်တွေပေါ်မှာတရားစုံစမ်းစစ်ဆေးနေပါတယ်
ကုလသမဂ္ဂရဲ့အဆိုရခိုင်ပြည်နယ်ရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာလူသားချင်းစာနာမှုအကူအညီတွေဘလောက်ထိလိုအပ်နေလဲဆိုတာကဘာကသိစေချင်တဲ့အကြောင်းမကြခင်တုန်းကပဲရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေထဲကိုတွားရောက်ခဲ့တဲ့အမေရိကန်ဟောလိဝုဒ်မင်သားမက်ဒီလန်ကပြောပါတယ်ဒီဒုက္ခသည်စခန်းတွေဟာပူလောင်6တွေ့ပြီးတစ်ပင်ဆိုလို့တပင်မှမရှိတဲ့အကြောင်းရွေးချယ်ခွင့်သာရမယ်ဆိုရင်အဲ့ဒီလိုနေရာမျိုးကိုဘယ်သူကမှနေကျင်ကြမှာမဟုတ်တဲ့အကြောင်းဒေသဒုက္ခသည်တွေအတွက်ကျန်းမာရေးဆိုင်ရာအထောက်ပံ့တွေလည်းအလုံးလောက်မရှိတဲ့အကြောင်းမက်မစ်ဒေလွန်ကဝါရှင်တန်မြို့တော်ကအမျိုးသားသတင်းတောက်များအသစ်မှာပြောသွားပါတယ်။ဟောလိဝုဒ်မင်းသားဒေလွန်ကရခိုင်ပြည်နယ်အတွင်းဒုက္ခသည်ရိုဟင်ဂျာဒုက္ခသည်စခန်းတွေကလူသားချင်းစာနာမှုလိုအပ်နေတဲ့အခြေအနေတွေကိုမီးမောင်းထိုးပြတဲ့အနေနဲ့ဒီလအစောပိုင်းတုန်းကပဲမြန်မာနိုင်ငံကိုတွားရောက်ခဲ့တာပါ။မြန်မာနိုင်ငံအတွင်းဆိုးရွားတဲ့အခြေအနေတွေကြောင့်ရိုဟင်ဂျာဒုက္ခသည်အများပြားဟာပင်လယ်ထဲမှာဆက်လီတွေနဲ့အသက်ဆုံးဖြတ်ကျော်ပြီးအရှိတောင်အရှအင်းကြီးချင်းနိုင်ငံတွေကိုထွက်ခွာနေကြတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာကလည်းမြန်မာအစိုးရကိုဝေဖန်ပြောဆိုနေတာဖြစ်ပါတယ်။ဒါပေမဲ့မြန်မာအစိုးရကတော့ပင်လယ်တွင်လှေစီးဒုက္ခသည်တွေဟာနိုင်ငံတကာကပြောသလိုရိုဟင်ဂျာဒုက္ခသည်တွေမဟုတ်တဲ့အကြောင်းတုံ့ပြန်ထားပြီးမြမရေပိုင်နဲ့အတွင်မှာကိုပဲတွေ့ရှိကဲတင်ခဲ့ရတဲ့လှေစည်းပြေး900ကျော်ရှိခဲ့တဲ့အကြောင်းနဲ့သူတို့ကိုစစ်စစ်မှုတွေလုပ်ပြီးတော့မူရင်းထွက်ခွာလာရဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်ပို့ပေးနေတယ်လို့လည်းပြောထားပါဗျာရှင်
ပါကစ္စတန်နိုင်ငံကိုဆန့်ကျင်တဲ့လူရည်တွေနဲ့ပတ်သက်နေတယ်ဆိုပြီးနိုင်ငံတကာအကူအညီပေးရေးအေဂျင်စီတစ်ခုဖြစ်တဲ့ Save the Children အဖွဲ့ရဲ့ရုံးတွေကိုပါကစ္စတန်အာဏာပိုင်တွေကပိတ်လိုက်ပါတယ်။မြို့တော်အစ္စလာမဘတ်မှာရှိတဲ့ရုံးတွေကိုအာဏာပိုင်တွေဒီကနေ့ပဲချစ်ပစ်လိုက်တယ်လို့ဝန်ထမ်းတွေကလည်း15ရက်အတွင်းနိုင်ငံကထွက်ဖို့ညွှန်ကြားထားတဲ့အကြောင်းပါကစ္စတန်ပြည်ရေးဝန်ကြီးဌာနကပြောပါတယ်။ NGO အဖွဲ့ရဲ့တယ်လီဖုန်းဆက်သွယ်ပြောဆိုမှုတွေရုံးလုပ်ငန်းတွေလှုပ်ရှားမှုတွေကိုစောင့်ကြည့်ခဲ့ရမှာတန်တရားဖြစ်စရာတွေတွေ့ရတယ်လို့လည်းတာဝန်ရှိသူတစ်ယောက်ကပြောဆိုခဲ့ပေမဲ့ပါကစ္စတန်နိုင်ငံကလက်မခံနိုင်တဲ့လူရုံမျိုးကဘာတွေလဲဆိုတာကိုတော့တိတိကျကျပြောမသွားပါဘူး Save the Children အဖွဲ့ကတော့သူတို့ဝန်ထမ်းတွေထဲမှာပြပရောက်ပါကစ္စတန်နိုင်ငံသားတယောက်မှမရှိဘူးလို့ကြေညာချက်ထုတ်ပြန်ပြောဆိုခဲ့တယ်လို့ပါကစ္စတန်အာဏာပိုင်ရဲ့လူရုံအဖွဲ့မှလည်းအပြင်းထန်ခန့်ခွက်တဲ့အကြောင်းနဲ့စိုးရိမ်မှုအမြင့်မားဆုံးအဆင့်ကိုရောက်နေတဲ့အကြောင်းလည်းပြောဆိုခဲ့တာပါအဲခိုင်ရာအချက်ဖက်အဖွဲ့ခေါင်းဆောင်အော့စမာဘင်လာဒင်ကိုရှာဖွေထောက်လှမ်းမှုအမေရိကန်ဘူထောက်လှမ်းရေးအေဂျင်စီ CIA ကစီယုံသိမ်းသွင်းခဲ့တယ်လို့ဆိုတဲ့ပါကစ္စတန်နိုင်ငံသားရှက်ကယ်အာဖရီဒီနဲ့ Save the Children ဖော်လို့ပတ်သက်မှုရှိခဲ့တယ်လို့ပါကစ္စတန်ထောက်လှမ်းရေးအစီရင်ခံစာတစောင်ကဖော်ပြခဲ့ပြီးတဲ့နောက်မချသေးရင်နှစ်နှစ်ငယ်အတွင်းကပဲသူတို့အဖွဲ့မှပြပရောက်ပါကစ္စတန်နိုင်ငံသားဝန်ထမ်းတစ်ယောက်ကိုတိုင်းပြည်ကပြန်ထွက်ခိုင်းခဲ့ရပါတယ်
တန်ကိုရီးယားနိုင်ငံမှာမတ်လို့အတူကောက်ခေါ်တဲ့အရှိပိုင်းအရှိလေပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာကုသမြန်ယောဂအကြောင်းသေဆုံးသူ၁၁ယောက်ရှိသွားပါပြီ။အခုနောက်ဆုံးသေဆုံးသူဟာအသက်82နှစ်အရွယ်အမျိုးသမီးဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါရတယ်။ဒီကနေ့မှာပဲနောက်ထပ်ကုသခံရသူ၄ဦးတိုးလာတဲ့အကြောင်းနဲ့ယောဂပိုစတင်တွေ့ရှိခဲ့တဲ့မေလ20ရက်နေ့ကစပြီးခုချိန်ထိဆိုရင်ယောဂကုသခံရသူပေါင်း126ရှိသွားပြီလို့လည်းကျန်းမာရေးဝန်ကြီးဝန်ထမ်းတွေကပြောပါရတယ်။ဒါပေမဲ့ယောဂပြန့်ပွားမှုဟာအဆိုးဆုံးအနေထားကိုရောက်နေပြီလားဆိုတာကိုတော့ပြောဖို့ခက်သေးတဲ့အကြောင်းလဲတာဝန်ရှိသူတွေကပြောပါတယ်။ထောင်နဲ့ချီတဲ့ယောဂကုသခံရမယ်လို့ယူဆသူတွေကိုတည်ထောင်ခွဲထားတယ်လို့ထောင်နဲ့ချီတဲ့အကြောင်းတွေကိုလည်းပိတ်ထားစေပါ။ဒါပေမဲ့အခုတောက်ကြနေမှာတော့တည်ထောင်ခွဲထားတဲ့လူပေါင်း1249ယောက်ကိုပြန်ပြီးတော့ပုံမှန်သွားလာနေထိုင်ခွင့်ပြုလိုက်ပြီးဖြစ်ပြီးယောဂပြန်ပွားမှုကျဆင်းလာပြီလို့မျှော်လင့်ရပါတယ်ရှင်။
နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မခွန်ညိုတို့ကကြီးညာသွားတာပါအခုတော့သတင်းဆောင်ပါတွေကိုဆက်တိုက်တင်ဆက်သွားမှာပါတရုတ်နိုင်ငံကိုရောက်နေတဲ့မြန်မာအတိုက်ခံကောင်းဆောင်တော်အောင်ဆန်းစုကြည်ဟာဒီကနေ့မှာတရုတ်နိုင်ငံရဲ့ထင်ရှားတဲ့စီးပွားရေးမြို့တော်ဖြစ်တဲ့ရှန်ဟိုင်းကိုသွားရောက်နေပါတယ်တော်အောင်ဆန်းစုကြည်နဲ့တရုတ်ကွန်မြူနစ်ပါတီအစိုးရထိပ်တန်းကောင်းဆောင်တွေတွေ့ဆုံဆွေးနွေးခဲ့တာဆိုရင်တရုတ်အစိုးရရဲ့တဘောထားပြော့ပြောင်းတဲ့ကိစ္စရဲ့အဖြစ်လဲတရုတ်ပြည်တွင်းမှာကြဲကြဲပြန့်ပြန့်ပြောဆိုဝေဖန်နေကြပါတယ်။တုံတက်သူတွေကတော့အခုဒေါ်အောင်ဆန်းစုကြည်ကိုတရုတ်တို့ဖိတ်တာဆိုရင်မြန်မာအစိုးရကိုတစုံတရာဖိအားပေးလိုတဲ့သဘောဖြစ်တယ်လို့လည်းပြောဆိုပါတယ်။မာတိန်ကြီးထိုက်ကစူးစီးတင်ဆက်ထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။ငားရဲကြာခီးစဉ်အဖြစ်နဲ့တရုတ်နိုင်ငံကိုရောက်ရှိနေတဲ့မြန်မာတိုက်ခံခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ဟာတရုတ်ကွန်မြူနစ်ပါတီထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးတောက်ကြနေမှာတော့တရုတ်နိုင်ငံရဲ့အဓိကစီးပွားရေးမြို့တော်ရှန်ဟိုင်းကိုသွားရောက်နေပါတယ်။ဒီနောက်မှာတော့ကုမင်းမြို့ကိုသွားမှဖြစ်ပြီးမြန်မာပြည်ကိုပြန်လည်ထွက်ခွာမယ်လို့တရုတ်နိုင်ငံအခြေဆိုင်မြန်မာရေလှုပ်ရှားသူဒေါက်တာလှကျော်စောကပြောပါတယ်။
ကုမင်းကသူတို့ပြောတာကတော့ဒေါင်ဆန်းစုကြည်ကဆန်းရှာဟဲသွားမယ်လို့ပြောတယ်။အဲရှာဟဲမှာသွားရောက်လေးလာကြည့်ရှုပြီးမှကုမင်းကိုပြန်မယ်။အဲကုမင်းကမှဗမာပြည်ပြန်မယ်လို့ကြားပါတယ်။ဟိုရှာဟဲမှာကတလူလေရှာဟဲမှာကသူကဟိုဗာလဲအောက်ခွန်မဲ့ဒေသတို့ဘားတို့ညာတို့အဲ့မှာဟိုစီးပွားရေးဇုံတို့ဘားတို့တော်တော်များများလုပ်ငန်းကြီးတွေဖွင့်လှစ်ထားတာရှိတယ်ဒေသကြီးတွေလုပ်ငန်းအဖွဲ့ကြီးတွေဥမာစင်ကာပူကလာဖွင့်ထားတာတို့နော်ဟောင်ကောင်ထိုင်ဝမ်ကလာဖွင့်ထားတာဟောင်ကောင်ကလာအဲ့ဒါကြီးတွေပိုင်းကြီးရှိတယ်တခြားနိုင်ငံတကာကလာတဲ့ဧည့်သည်တွေလေရှာဟိုင်းမှာအဲအကောက်ခွန်မဲ့ဒေသကြီးတွေပါလေသွားသွားလေ့လာတာရှိတယ်အဲ့ဒီအတိုင်းပဲသွားတာနဲ့တူပါလေ
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့တရုတ်ကွန်မြူနစ်ပါတီကြားဆက်ဆံရေးတိုးမြှင့်နိုင်ဖို့ဖိတ်ခေါ်ခံခဲ့ရတဲ့ဒေါ်အောင်ဆန်းစုကြည်ရဲ့တရုတ်ခီးစဉ်မှာတရုတ်ကွန်မြူနစ်ပါတီဗဟိုကော်မတီရဲ့အထွေထွေအတွင်းရေးမှူးဖြစ်သူတရုတ်သမ္မတရှီချင်းဖိန်နိုင်ငံတော်ကောင်စီဝင်ရန်ချက်ချီတရုတ်ကွန်မြူနစ်ပါတီရဲ့နိုင်ငံတကာဆက်ဆံရေးအကြီးအကဲနောက်တရုတ်နိုင်ငံလုံးဆိုင်ရာအမျိုးသမီးအဖွဲ့ရဲ့အကြီးအကဲတို့နဲ့လည်းတွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်ပထမဆုံးတရုတ်ပြည်ခီးစဉ်အတွင်းဒေါအောင်ဆန်းစုကြည်ဟာဗုဒ္ဓဆွေတော်ကင်းဝတ်တော်မူရာလင်းချမ်းကျောင်းတော်ကိုလည်းတွားရောက်ဖူးမြော်ခဲ့ပါတယ်။အခုမြန်မာအတိုက်ခံခေါင်းဆောင်ကိုဖိတ်ခေါ်ခဲ့တာဟာဆိုရင်မြန်မာအစိုးရကိုတရုတ်ဘက်ကဖိအားပေးခြင်းနဲ့သဘောလဲတွေ့ရတယ်လို့မြန်မာအရေးသုံးသပ်သူဒေါက်တာလှကျော်စောကရှုမြင်ပါတယ်
။ဟိုတရုတ်အစိုးရဘက်ကကျမကြည့်နေတာတော့သူကအခုဥသိမ်းသိမ်းအစိုးရလုပ်ပုံခိုင်မုံနေပေါ့နော်။အဲ့နေစားကိစ္စဖြစ်ရှင်းတာဒီပါဒီပေါ်မှာသူတို့တော်တော်မအီမသာဖြစ်ပုံရပါတယ်။အဲ့ဒီအတွဲဗမာအစိုးရကိုနိုင်ငံရေးအရာဟောဆေးအရာဟောဖိအားပေးခြင်းဒီပုံရပါတယ်။ဒါကြောင့်မလို့နိုင်ငံရေးအရာဖိအား ပေးတဲ့အနေနဲ့ဒေါံဆန်းစုကြည်ကိုဖိတ်ရမကအခုလိုအဆင်မင်းမြင်ဟိုဘာလဲကျိုးဆိုအခဏာတွေလောက်တာပါ။နောက်စီရေးရလည်းခင်ဗျားတို့လည်းကြားမှာပဲဒီဒီုတ်နေစတဲ့လျှောက်ဒီစီရေးလေးချင်းမှုတွေကိုတော်တော်ကိုရက်ရှိဆက်လက်လှုပ်ဆောင်နေတာတွေ့ရပါတယ်။အဲ့တော့တရုတ်တက်ခါလည်းအဲပမာအစိုးရဦးသိန်းစိန်တို့အစိုးရကိုနည်းနည်းပါးပါးအဲဖိအားပေးခြင်းတဲ့လက္ခဏာတော့ရှိပါတယ်
။တရုတ်ပြည်သူတွေကြားမှာတော့အရင်တော့ကနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ဟာအနောက်နိုင်ငံတွေဘက်ကိုရိမ့်တဲ့နိုင်ငံရေးခေါင်းဆောင်တစ်ယောက်ဖြစ်ရှုမြင်ခဲ့ကြပေမယ့်အခုနောက်ပိုင်းမှာတော့ဒေါအောင်ဆန်းစုကြည်ဘက်ကပြောဆိုလာတဲ့တရုတ်ပေါ်ထားတဲ့ပျော်ပြောင်းတဲ့သဘောထားကိုတွေ့လာရပြီးတဲ့နောက်ပိုင်းအတော်လေးနှစ်သက်လက်ခံကြတယ်လို့လည်းဒေါက်တာလှကျော်စောကပြောပါတယ်။ကြာသပတေးနေ့တရုတ်သမ္မတနဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံခဲ့တာမှလည်းဒေါအောင်ဆန်းစုကြည်ကအိမ်နီးချင်းတွေဖြစ်ကြတဲ့မြန်မာနဲ့တရုတ်အကြားဆက်ဆံရေးခိုင်မာတိုးတက်လို့တဲ့ပါတီရဲ့သဘောထားကိုပွန့်ပွန့်လင်းလင်းပြောခဲ့တာလည်းဖြစ်ပါတယ်။တရုတ်တို့အနေနဲ့နိုင်ငံတကာအစိုးရခေါင်းဆောင်တွေကမကအလားအလာကောင်းတဲ့အတိုက်ခံခေါင်းဆောင်တွေကိုဖိတ်ကြားတွေးဆမှုတွေကတော့အစဉ်အလာတစ်ခုဖြစ်ပါတယ်။ဒါပေမဲ့လည်းမြန်မာအစိုးရနဲ့တရုတ်အစိုးရအကြားဖွံ့ဖြိုးရေးစီမံကိန်းတွေနဲ့ပတ်သက်လို့အဖို့အထစ်တွေရှိနေခြင်းအထူးသဖြင့်မြန်မာအစိုးရကတရုတ်နယ်စပ်မှာထိုးစစ်ဆင်နေခြင်းနဲ့ကျင်းပမယ်လို့ပြောဆိုထားတဲ့မြန်မာရွေးကောက်ပွဲနီးလာခြင်းမှာအတိုက်ခံကောင်းဆောင်ဒေါအောင်ဆန်းစုကြည်ကိုတရုတ်တို့ဖိတ်ခေါ်ခဲ့တဲ့အပေါ်မှာတော့နိုင်ငံတကာကရောပြည်တွင်းနိုင်ငံရေးအတိုင်းအဝိုင်းအတွင်းမှာပါစိတ်ဝင်စားနေကြတာဖြစ်ပါလိမ့်ရှင်
။မတငေထိုက်ပြောပြသွားတာပါ။ VOR ကနေတောက်ကြနေညဘက်သတင်းတွေကိုတင်ပြပေးနေပါတယ်။အခုတော့နောက်သတင်းတစ်ပုဒ်ကိုဆက်ပါမယ်။ MNDAA ကိုကန်လက်နက်ကင်တပ်ဖွဲ့ကမြန်မာအစိုးရနဲ့ဖြစ်နေတဲ့တိုက်ပွဲတွေကိုတစ်ဖက်သက်အပြစ်ရလိုက်ပြီးလို့ကြေညာလိုက်တဲ့အပေါ်နယ်ချင်းဆက်နေတဲ့တရုတ်နိုင်ငံဘက်ကကြိုဆိုလိုက်ပြီးပရိပခအဆုံးသတ်ဖို့နှစ်ဖက်တွေ့ဆုံစကားပြောကြဖို့ကိုလည်းစိုက်တွန်းလိုက်ပါတယ်။မြန်မာအစိုးရဘက်ကတော့ကိုကန်ဒိုရဲ့လှုပ်ရှားမှုကိုတန်တရားနဲ့စောင့်ကြည့်ပြီးမှဘာဆက်လုပ်မလဲဆိုတာကိုဆုံးဖြတ်မယ်လို့ပြောနေပါတယ်။စုံစမ်းမေးမြန်းထားတဲ့ကိုတားညွန့်ဦးကအကြောင်းအဆောင်ကိုပြောပြမှာပါ
။မြန်မာနိုင်ငံရှေ့မြောက်ပိုင်းဒီတရုတ်နဲ့နေချင်းဆက်ဒေသမှာဖြစ်နေတဲ့တိုက်ပွဲတွေကို MNDAA ကိုကန်တပ်ဖက်ကတစ်ဖက်သက်ဖြည့်ရလိုက်ပြီးဆိုတာကိုသိရှိထားပြီးတော့ဒီလိုရအပေါ်မှာကြိုဆိုတဲ့အကြောင်းတရုတ်နိုင်ငံရဲ့ဌာနကပြောလိုက်တာပါ။ဒီအချိန်ဒီပေါ်မှာပဲဒီပြပခောက်ကိုဆုံးသက်ပြီးဒေသတွင်းတည်ငြိမ်အေးချမ်းမှုတွေရစေဖို့အတွက်နှစ်ဖက်တွေ့ဆုံစကားပြောကြားဖို့ကိုလည်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရသူဟောက်လီကဒီကနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွက်မှပြောဆိုသွားပါတယ်
။我们注意到缅北冲突有关方面单方面宣布停火，我们对此表示关注。
缅甸内战嘛，敌人已经被布满千里的边疆水泊内，不离不靠个龙啊送到南部，哪怕是龙啊停停停停干多一笔，对送自家表家没路苗里嘛的。
ကိုကန်တပ်ဖွဲ့ရဲ့ထုတ်ပြန်ချက်ရတော့ဒီမြန်မာနိုင်ငံတည်းယူကောက်ပွဲတွေနီးကပ်လာတာနဲ့အမျှကိုကန်ဒေသထဲမှာယူကောက်ပွဲတွေလုပ်နိုင်ဖို့နောက်ပြဿနာကိုပြပြလဲလဲဖြေရှင်းနိုင်ဖို့အပြင်နေဆက်ဒေသတည်ငြိမ်ရေးတရုတ်နိုင်ငံရဲ့ပြင်းပြတဲ့တောင်းဆိုမှုကြောင့်အခုလိုမျိုးအပြစ်ရစေတာလို့ဆိုပါတယ်တရုတ်နိုင်ငံအနေနဲ့ကတော့ဒီညီညာရေးလုပ်ငန်းစဉ်တွေဖြစ်လာဖို့အတွက်အကူအညီပေးသွားမှာဖြစ်တယ်လို့လည်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရသူကပြောပါတယ
်我们支持缅甸有关方面通过
ငင်းညာရေးနဲ့ပြန်လည်တင့်မြတ်ရေးလုပ်ငန်းစဉ်တွေဖြစ်လာဖို့နဲ့ငင်းညာရေးဆွေးနွေးပွဲတွေကနေမတူကွဲပြားချက်တွေကိုဖြေရှင်းနိုင်ဖို့တရုတ်အနေနဲ့ထောက်ခံကူညီမှာပါဒါအပြင်တရုတ်မြန်မာနယ်စပ်တစ်လျှောက်တည်ငြိမ်အေးချမ်းနဲ့ပတ်ဝန်းကျင်အခြေအနေဖန်တီးထားနိုင်ဖို့လည်းတရုတ်ဘက်ကလိုလားပါတယ
်မြန်မာဆွေဘက်ကတော့ဒီကုကံဘက်ကခုလိုမျိုးတစ်ဖက်သက်ဖြစ်ရက်တဲ့ဆိုတဲ့အပေါ်မှာတန်တရားဖြစ်နေတော့မှာသူတို့အနေနဲ့လက်တွေ့မြေပြင်အခြေအနေကိုစောင့်ကြည့်ပြီးတော့မှအဖြေထုတ်ပေးနိုင်မယ်လို့မြန်မာသမ္မတရုံညွှန်ကြားမှုဦးစော်ထေကပြောပါတယ်
ကျင်းရတဲ့တည်းမှာကျက်နဲ့ကြိုင်ထားမယ်ဆိုတာပြောရတယ်ပေါ့နော်သူတို့ငြင်းတက်တည်ရဲ့လှုပ်ရှားသူတို့ကျင်းရကျဲ့ရဲ့အမှန်တကယ်ရည်ရွယ်ချက်ပေါ့နော်ဒါတွေကိုဘယ်လိုလဲဆိုတာကျွန်တော်တို့အခုလောကေစောင့်ကြည့်နေတယ်အဲစောင့်ကြည့်ပြီးမှပဲကျွန်တော်တို့ဟိုလူကြီးတွေဆုံးရှုံးမှာပေါ့
ကုကိစ္စမှာတရုတ်ကလည်းတရုတ်နိုင်ငံရဲ့ဌာနကလည်းပြောလာပြီဆိုတော့တရုတ်နိုင်ငံဒရုန်တရားဖိအားပါတယ်လို့ယူဆရမှုတွေရှိပါတယ်ဥစ္စာထည့်ရဲ့အမြင်ရောဘယ်လိုရှိပါလဲ
အဲ့ဒီပေါ်ကြတဲ့မှာပါပြီးသားဗျတရုတ်နိုင်ငံဆိုတော့တရုတ်မြန်မာနယ်စပ်ဒေသတည်ငြိမ်ရေးအတွက်ဆိုပြီးပြည်ပြည်တောင်းဆိုမှုဆိုတဲ့သက္ကလုံးပါတယ်ဗျအဲ့ဒီအဲ့ဒါတော့ဒီကိုကကိုယ်နိုင်ငံကြေညာချက်မှာထောက်ပြထားပြီးသားဖြစ်ပါတယ်အဲ့ဒီကဟော
ဒီကိစ္စနဲ့ပတ်သက်လို့ကတရုတ်နိုင်ငံကသူနေဆက်ပြဿနာလည်းဖြစ်နေဆက်နဲ့နီးနေတော့ကိုကနဲ့ဖြစ်နေတဲ့လက်နက်ကိုင်ပြဿနာနဲ့ပတ်သက်လို့ရောဂျာဝင်လာနိုင်တဲ့အနေအထားမျိုးရှိလား
ဂျာဝင်လာနိုင်တဲ့အနေအထားဆိုကျွန်တော်တို့အနေနဲ့ဟိုအစင်းတိုက်ကြောကြားပြီးသားပေါ့နော်ဒီကေတောင်းညင်းစုပေါ့နော်ဒီတောင်းညင်းစုကိစ္စမှာတင်းဘိုးဆိုးရအနေနဲ့ဟိုကျွန်တော်တို့နိုင်ငံရဲ့ပြည်တွင်းရေးပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ပါဝင်ပတ်သက်ခြင်းမရှိဘူးဆက်ပတ်ခြင်းမရှိဆိုတော့ကြောကြားချက်အမခံချက်ကိုကျွန်တော်တို့ကလက်ခံတယ်ယုံကြည်တယ်ဆိုတော့တရုတ်နိုင်ငံဒီပြည်တွင်းမှာအောက်ခြေပေါ့နော် ဒီယူနန်ပြည်နယ်ထဲမှာဆက်ဆံနေတဲ့တဲ့ရဲ့ကြောက်ဆင်းရဲ့နောက်အထူးသဖြင့်မြို့ရစီဝါပေါ့အဲဒီကိစ္စတွေမှာဆက်နွယ်ပတ်သက်နေတဲ့အကျိုးစီးပွားနန်းစိတ်အတားတွေပြည်သာပေါက်ပါနေတယ်ဆိုတော့ဟိုဒီဖြစ်နေတဲ့အနေအထား
ကိုကန့်ရဲ့ထုတ်ပြန်ချက်ထဲမှာပဲသူတို့အနေနဲ့တစ်ဖက်သက်စိတ်ရဆဲတယ်ဆိုပေမဲ့မိမိကိုယ်ကိုကာကွယ်နိုင်တဲ့အခွင့်အရေးကိုဆက်ပြီးတော့ကန့်ဆွဲထားမယ်ဆိုတာကြောင့်လက်နက်ဆက်ကင်ထားမယ်ဆိုတဲ့သဘောတော့တက်ရောက်ပါတယ်ကိုကန့်ရဲ့အခုလိုမျိုးတစ်ဖက်သက်စိတ်ရဆဲတဲ့လုပ်ရပေါ်မှာဒါဟာတရုတ်နိုင်ငံဘက်ကဖိအားအများစုပါနိုင်တယ်လို့ယူဆမှုတွေရှိပါတယ်မကြသေးခင်ကတော့ဒီကင်းပြီးနဲ့လော်ခီလာမှာလုပ်တဲ့ဒီတိုင်းသာလက်နက်ကင်ဖွဲ့ရဲ့ညီလာခံကိုတရုတ်နိုင်ငံဘက်ကကုစလေဆီလွတ်ပြီးတော့လိလာရာမျိုးရှိခဲ့ပါတယ်တရုတ်နိုင်ငံအနေနဲ့ကတော့ဒီအလားတူညီငယ်လုပ်ငန်းမျိုးတွေမှာတက်တက်ကြွကြွနဲ့သူတို့ရှေ့ဆက်ပါဝင်ဆောင်ရွက်သွားမယ်လို့လည်းတရုတ်နိုင်ငံကြီးဌာနကဒီနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်ခင်ဗျာ
ကိုတောင်းညွန့်ဦးပြောပြသွားတာပါအခုတော့နောက်သတင်းတစ်ပုတ်အနေနဲ့လက်ပဒန်းမြို့မှာဖမ်းဆီးခံထားရတဲ့ចောင်းသားနဲ့ YNP သူတွေရဲ့ကျန်းမာရေးအခြေအနေဆိုးဝါးနေကြောင်းနဲ့ကျမရေးဆောင်ရှောက်မှုနဲ့ဆေးရုံတက်ရောက်ကုသခွင့်အမြန်ဆုံးဆောင်ရွက်ပေးကြဖို့ဘကတာများအဖွဲ့ချုပ်ကတောင်းဆိုခဲ့သလိုအာရှလူအခွင့်အရေးကော်မရှင်ကလည်း ICRC လို့အဖွဲ့အစည်းမျိုးကအကျဉ်းထောင်အတွင်းဝင်ရောက်ကြည့်ရှုကြဖို့တိုက်တွန်းခဲ့ပါတယ်။ဒီအကြောင်းအပြည့်အစုံကိုမအေးမှသတင်းပေးပို့ထားပါရရှင်။
လွန်ခဲ့တဲ့3လခန့်ကဖမ်းဆီးရိုက်နှက်ပြီးထိမ့်သိမ်းခံရတဲ့ကျောင်းသားနဲ့ဝင်းရံပြည်သူတွေဟာတရားဝင်အကျဉ်းထောင်ထဲမှာကောင်းမွန်တဲ့ဆေးဝါးကုသခွင့်တွေမရတဲ့အတွက်ရမရေးစောင့်ရှောက်မှုတွေပေးဖို့အတွက်ဘကတများအဖွဲ့ချုပ်ကတောင်းဆိုခဲ့တာပါအခုဆိုရင်ဖမ်းဆီးခံရသူတွေတဲကဝင်းရံပြည်သူ2ဦးဟာရန်ကုန်ဆေးရုံကြီးမှာဆေးဝါးကုသမှုခံနေရတယ်လို့ကြံတဲ့သူတွေလည်းရမရေးစစ်ဆေးမှုတွေလိုအပ်နေကြောင်းကျမရဲ့အခြေအနေဆိုးတဲ့ကျောင်းသားတွေရှိနေတယ်ဆိုပြီးဘကတများအဖွဲ့ချုပ်ရဲ့ဒုတိယဥက္ကဋ္ဌကိုလင်းထက်နိုင်ကဆိုပါတယ်
ဒီဖန်တီချင်းသိန်းကြီးကလေးကဒီဖန်ထားတဲ့လူတွေရဲ့ကျမရဲ့ကိုတိတ်ကြကြဒီဖောင်ဝန်တန်းတွေကကြီးစုနေတာမရှိဘူးတော့အဲ့ဒီရဲ့ရလက်ကလည်းအားလုံးမြင်နေတိုင်းပဲပြီးခဲ့တဲ့တစ်ပတ်နှစ်ပတ်အတွင်းမှာဒါကိုတင်ဝင်းတို့ကိုကင်နိုင်တို့နော်ဝိုင်းရင်ပြည်သူတွေလည်းချက်ချင်းကိုအရေးပေါ်အနေနဲ့သိုံတင်ရတဲ့အနေအထားမျိုးကိုဖြေရတယ်နောက်ဆက်ပြီးတော့ဒီဖောင်ဝန်တန်းသွားတဲ့အခါမှာလည်းထောင်ထဲမှာဒီအမျိုးသမီးကျောင်းကြီးမခိုင်မငြိမ်းလို့နောက်တခြားသောကျောင်းသားတွေလည်းဒီကျန်းမာရေးအခြေအနေမကောင်းဆိုတော့တွေ့ရတယ်။တော့အဲ့ဒါတွေကိုခလီရောက်ရောက်အနေနဲ့ဟိုအစိုးရရဲ့တာဝန်ရှိတဲ့ဖွဲ့စည်းတွေအနေနဲ့ဝိုင်းဝန်းဆောင်ရှောက်ပေးဖို့ဆိုပြီးကျွန်တော်တို့ကတိုက်တွန်းလာတာဆို။
တရားဝင်အချင်းထောင်တွေမှာကျန်းမာရေးဆောက်ရှောက်မှုတွေလုံလောက်အောင်မရတဲ့အတွက်ကျောင်းသားနဲ့ဝန်ရံပြည်သူတွေဟာကျန်းမာရေးအခြေအနေဆိုးဝါးနေကြောင်းဒီအတွက်မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်နဲ့အပီပီဆိုင်ရာချက်ချင်းဒီအဖွဲ့အစည်းကအကျဉ်းထောင်တွင်မှစစ်ဆေးမှုတွေလုပ်တင်ကြောင်းကိုတော့အာရှလူ့ခွင့်ရေးကော်မရှင်ကလည်းဒီကနေ့မှကြေညာချက်ထုတ်ပြန်ပြီးတိုက်တွန်းခဲ့ပါတယ်။အကျဉ်းထောင်တွင်မှကျန်းမာရေးဆိုးဝါးနေတဲ့ကျောင်းသားတွေနဲ့ဝင်းရံပြည်သူတွေနဲ့ပတ်သက်လို့အာရှလူ့ခွင့်ရေးကော်မရှင်ရဲ့ရှေ့နေဦးမင်းလွင်ဦးကအခုလိုပြောပါတယ်
။ကျန်းမာရေးဆိုင်ရာစောင့်ရှောက်မှုအားနည်းလို့ဖြစ်ပေါ်တဲ့အရည်ပြားယောဂါ၊နောက်တောက်သုံးရည်မတန်တဲ့အတွက်ဝမ်းပြေဝါရှုံယောဂါ၊ပိုင်းအောင်ယောဂါ၊ဖန်စီရှင်ကာလာကအကျန်းဖက်ဖန်စီတဲ့အတွက်ရိုင်းနိုင်ခံစားရတဲ့ဆိုင်ရာကြီးကြောင့်တော်တော်များများကကောင်းမှုဝေရာကြီးခံစားနေရတယ်နောက်ပြီးတော့အတွင်းကြည်တိုင်းကတော်တော်များများခံစားနေရတာကိုကျွန်တော်တို့ကြားသိရတယ်။ထောင်တွင်းစီရင်ရေးနဲ့ကလည်းစိုက်ပင်နဲ့ကုသမှုမပေးနိုင်ဘူးဆိုတဲ့နေရာမှာစီဝါအလုံးလောက်မရှိတာလည်းပါတယ်။ကျွမ်းကျင်နဲ့ဆရာဝန်တွေမရှိတာလည်းပါတယ်လို့ကျွန်တော်သိရပါတယ်။ဒါကြောင့်ကျွန်တော်တို့မြန်မာနိုင်ငံလူ့အခွင့်အရေးကော်မရှင်ကိုလည်းကျွန်တော်တို့မြစ်တာရက်ခံထားတယ်။တရားဥပဒေစိုးမိုးရေးကော်မတီကိုလည်းကျွန်တော်တို့မြစ်တာရက်ခံထားပါတယ်။နောက်ပြီးတော့တခါ2012ခုနှစ်ဒီဇင်ဘာလကစပြီးတော့တောင်မင်းကိုပြန်လည်ဝင်ရောက်စစ်ဆေးကြည့်ရှုဖို့အတွက်အစိုးရနဲ့သဘောတူညီမှုရထားတဲ့ ICRC နိုင်ငံတကာစစ်ဆေးရေးဖွဲ့ကလည်းကျွန်တော်တို့ပြင်ညာချက်အဲမှာထုတ်ပြန်ပြီးတော့တိုက်တွန်းလာတယ်
ပြီးခဲ့တဲ့ရုံးထုတ်ချိန်မှာတော့ဝင်းရံပြည်သူ2ဦးဟာမူးလဲတာသတိမေ့သွားတာတွေဖြစ်ခဲ့ပြီးရန်ကုန်ဆေးရုံကြီးကိုပို့ပြီးကုသခံခဲ့ရပါတယ်ဒီထဲမှာတဦးကတော့အုံနောက်နဲ့အာယုံကျော်ဌာနမှာခွဲစိတ်ကုသမှုခံယူနေရပြီးအခုထက်ထိကျန်းမာရေးကောင်းမွန်ခြင်းမရှိသေးဘူးလို့မိသားစုကဆိုပါတယ်ကျန်းမာရေးမကောင်းတဲ့သူတွေအနေနဲ့အာမခံရဖို့ကြိုးစားခဲ့ပေမဲ့ပြီးခဲ့တဲ့ရက်ကရုံးထုတ်ချိန်မှာတရားသူကြီးကအာမခံမပေးခဲ့ပါဘူးအမျိုးသားပညာရေးဥပဒေကိုသဘိတ်မောက်ခဲ့တဲ့ကျောင်းသားတွေကိုပြီးခဲ့တဲ့မတ်လ10ရက်နေ့ကလက်ဗရန်မြို့မှာရိုက်နဲ့ဖမ်းဆီးခဲ့ပြီးပုံမှန်5ခုနဲ့တရားဆွဲဆိုထားတာဖြစ်ပါတယ်ကျောင်းသားနဲ့အရက်သား80နီးပါးကိုအာမခံမပေးဘဲတရားဝရီထောင်မှာချုပ်နှောင်ထားပြီးတရားဝရီတရားရုံးမှာရုံးထုတ်စစ်ဆေးနေတာဖြစ်ပါတယ်ရှင
်ထိုင်းချေဆိုင် VOA သတင်းထောက်မှအေးမှာပါရှင်မနက်ဖြန်ည VOA ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဘလို့အကြောင်းအရာတွေကိုဆွေးနွေးကြမလဲဆိုတာအသိပေးချင်ပါတယ်ရှင်
ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းတရားကိုကြံ့ခိုင်ရေးပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းစောကတင်သွင်းပြီးတော့မူကြမ်းကိုတော့ပြည်အောင်စုလွှတ်တော်ကိုယ်စားလှယ်ထံကိုဖြန့်ဝေလိုက်ပြီးဖြစ်ပါတယ်။ဒီမူကြမ်းထဲမှာပါဝင်တဲ့အချက်လက်တွေဟာအများပြည်သူယူဆမျှော်လင့်သလိုဖြစ်လာပါသလား။နောက်ဖွဲ့စည်းပုံပြုပြင်ပြောင်းလဲလှုပ်ရှားတောင်းဆိုကြသူတွေရဲ့အလို့သဘောနဲ့ရောညီရလား။စတဲ့မိကုန်းတွေကိုအခုလာမဲ့စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်မေးမြန်းလိုတာဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VOA ကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သရရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
နေ့ဖြန်ညထုံးလွှင့်မဲ့ VOA American အတန်ရဲ့ဈာရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထမံဖိတ်ခေါ်ပါရရှင် VOA American အတန်ဈာရိုက်လေးလိုင်းအစီအစဉ်ကိုစနေနေ့နဲ့စနေညနဲ့အင်္ဂါနေ့ညတွေမှာတပတ်ကိုနှစ်ကြိမ်ပုံမှန်တင်ဆက်ပေးနေတာပါရှင်အခုတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုနားဆင်ရမှာပါ IS စစ်သွေးကြတွေကိုတိုက်ခိုက်နေတဲ့ Iraq တပ်သားတွေကိုအကူအညီထောက်ပံ့ဖို့စစ်တင်တန်းတွေပေးဖို့ American တပ်ဖွဲ့တွေထပ်မံစေလွတ်ပေးလိုက်တဲ့American သမ္မတ Obama အစိုးရရဲ့ဆုံးဖြတ်ချက်ကို Iraq နိုင်ငံကကြိုဆိုလိုက်ပါတယ်။ဒါပေမဲ့လည်းနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အကူအညီတွေချက်ပေးဖို့ Iraq ပါလီမန်ပြောခွင့်ရသူကတောင်းဆိုလိုက်တာပါ။ American တပ်ဖွဲ့တွေထပ်မံစေလွတ်ဖို့သမ္မတ Obama ရဲ့ဆုံးဖြတ်ချက်ဟာဒီ Iraq မြောက်ပိုင်းက Mosul မြို့ကို IS တို့သိမ်းပိုက်လိုက်တာတနည်းပြည့်နဲ့လည်းတိုက်ဆိုင်နေပါတယ်။ Satika Hook ရဲ့သတင်းလွှာကိုတော့နန်းလောင်ကပြောပြထားပါတယ်။
မူဇောမြို့ကနေထွက်ပြေးလာတဲ့လူတွေဟာအီရတ်ကာဒစ္စတန်ဒေသကဒီလိုဒုက္ခသည်စခန်းတွေမှာခုချိန်ထိနေထိုင်နေရဆဲပ
ါ Stahel Mustahel ချင်တာဖက်ကရနဘီယုံနလီယ
ံမဖြစ်နိုင်ပါဘူးမြို့ပြင်မှာတနည်းကျော်နေရမယ်ဆိုတာမဖြစ်နိုင်ဘူးလို့ထင်ခဲ့မိတာပါလက်ရှိအနေအထားဒီလောက်ကြာသွားမယ်ဆိုတာမဖြစ်နိုင်ဘူးလို့ထင်ခဲ့မိတာပါအ
ီရတ်ကအမ်ဘာဒေသကနေရအတော်များများကိုလည်း IS တို့ကထိန်းချုပ်ထားပါတယ်American တပ်နဲ့မဟာမိတ်တပ်တို့ရဲ့အကူအညီနဲ့အန်ဘာဒေတာကိုစစ်တွေးကြွရရဲ့လက်ကပြန်ရဖို့ပြီးခဲ့တဲ့လကအီရတ်တပ်တွေကတံပြန်ထိုးစစ်တွေဆင်ခဲ့ပါတယ်။ပုတ်ထူးနေ့မှာတော့ဘိုဘာမအစိုးရက American တပ်သား450ကိုအီရတ်ကိုထတ်ဆေလွတ်ဖို့အမိန့်ပေးလိုက်တာကြောင့်ခုဆိုရင်အီရတ်မှာ American တပ်သား3500ရှိသွားပါပြီ။အီရတ်ပါလီမန်ပြောခွင့်ရသူဆလင်အယ်ဂျီဘိုရီနဲ့ VOA နဲ့မနေ့ကလုပ်တဲ့တွေ့ဆုံဝင်မြန်ခတ်မှာတော့နိုင်ငံတကာရဲ့အကူအညီတွေကိုနောက်ထပ်ပေးဖို့သူကတောင်းဆိုသွားပါတယ်။
يعني هي بالعموم تمثل خطوه جيده بالنسبه لنا
امريكان اسويا ရဲ့ဆုံးဖြတ်ချက်ကကျွန်တော်တို့အတွက်ကောင်းမွန်တဲ့ခြေလှမ်းတစ်ရပ်ဖြစ်ပြီးဒါဟာအမေရိကန်ပြည်ထောင်စုအနေနဲ့ IS တွေကိုတိုက်ဖို့ဘယ်လောက်အလေးနဲ့ထားတယ်ဆိုတာပြသလိုက်တာပါဒါပေမဲ့ဒါကအောင်ဝဲခံနိုင်မဲ့နောက်ဆုံးအဆင့်မဟုတ်သေးတာတော့ထင်ရှားနေပါတယ်ဒါကြောင့်အပီပီဆန်ရာကပေးမဲ့စီးလုံးညီညွတ်မှုနဲ့နောက်ထပ်အကူအညီတွေကိုအီရတ်တို့ဘက်ကလိုလားပါတယ်အထူးသဖြင့်အမေရိကန်နိုင်ငံစည်းကပါ
အီရတ်တို့ရဲ့ညွန်ကြားမှုအောက်ကဒေတာခံပြည်သူစစ်တွေနဲ့အီရတ်တပ်တွေအတွက်လက်နက်နဲ့တခြားပစ္စည်းကိရိယာတွေကိုလည်းအမေရိကန်တို့ဘက်ကပေးပို့သွားမှာပါ IS စစ်သွေးကြွတွေကိုတိုက်တဲ့နေရာမှာအီရတ်တို့အနေနဲ့ဆူနီနဲ့ကာဒစ်လူမျိုးစုတပ်ခရီးသမားတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးတက်လှုပ်ဆောင်ဖို့လိုတယ်လို့ကယ်လီဖိုးနီးယားပြည်နယ်လွတ်တော်အမတ် Ed Rice က VOA ကိုပြောပါရယ
် Look if you won't transfer weapons to the Kurds so they can defend themselves
ကာစတီကိုလက်နက်တွေလွှဲပြောင်းပေးမှာသူတို့ကသူတို့အကာအကွယ်ပေးနိုင်မှာပါဒါမှမဟုတ်ရင်လည်းအမ်ဘာမှာ IS တွေကိုတိုက်နေတဲ့လူမျိုးစုတွေကိုအီရတ်တွေကလက်နက်တွေမပေးရင်တော့အမေရိကန်ဆူရဘက်ကပဲပေးရပါလိမ့်မယ်နောက်ပြီးရှေ့တန်းမှာအထူးခံတိုက်နေတာကဒီလူမျိုးစုတွေဖြစ်တာမို့ဒီလိုလုပ်ဖို့လိုတယ်ဆိုတာကိုလည်းအီရတ်ဆိုးရွားကိုပြောရပါလိမ့်မယ
်ကာဒစ်နဲ့ဆူနီတွေကြီးစိုးတဲ့ဒေသမှာအီရတ်ထောက်ခံတဲ့ရှီဟိုက်ပြည်သူစစ်တပ်သားတွေစီလို့ရင်တော့ဂျာဟာမှားယွင်းမှုပဲဖြစ်လိမ့်မယ်လို့ Republican အောက်လွှတ်တော်အမတ်ဖြစ်တဲ့ Rice ကပြောသွားပါရဲ့ရှင
်မနန်းလောက်ပါရှင် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေရပါ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet ဆာမျက်နှာမှာအလွယ်တကူဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်ကျမတို့ရဲ့ website ကတော့ burmese.voanews.com ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ကြိမ်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းမာတော်ရရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ကနေတောက်ကြနေညပိုင်းအတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 53တို့အပြင်လိုင်းလက်မီတာ190တို့ကပါတိုးချက်နားဆင်နိုင်ပါတယ်ရှင်။အခုညနေပိုင်းဆက်လက်ထုတ်လွှင့်မဲ့ကန္တာတွေမှာတော့အမျိုးသမီးကန္တာသုဒ္ဓဆောင်လင်း American တခွင်နဲ့တိတ်ပန်နဲ့နီးပညာကန္တာမှာတော့ plastic ဆွန့်ပစ်ပစ္စည်းကနေလူကိုဘလို့အန္တရာယ်ပေးနိုင်တယ်ဆိုတာကိုသဘာဝဝန်ကျင် engineer .aag ကအခုလိုပြောကြားလိုက်ပါတယ်
။ပင်ကြီးတို့ဘာလို့ပါလဲဆိုတော့ဟိုလူတွေအတွက်အာယုံကြောထိတ်ခိုက်တာပေါ့နော်။ကင်ဆာဖြစ်စီတယ်ပေါ့နော်။ဒါနောက်တစ်ခုကသူတို့လောက်ရတာလည်းပင်ကြီးဟိုလက်ရှင်းနဲ့ပတ်သက်ပြီးအများကြီးပြက်စီတယ်ပေါ့နော်
။အခုလိုအပတ်စဉ်ကန္တာတွေထဲမှာအရင်ဆုံးတော့အမျိုးသမီးကန္တာကိုတင်ဆက်ပေးမှာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဌာနကကမကထာပြုတဲ့ Wisely ခေါ်အရှိတောင်အာရှလူငယ်ခေါင်းဆောင်မှုရှေ့ရှုဆောင်ရွက်တဲ့အစီအစဉ်နဲ့တည်င်းပတ်5ပတ်ကြာအမေရိကန်ပြည်ထောင်စုကိုလာရောက်လေ့လာခွင့်ရတဲ့လူငယ်ခေါင်းဆောင်တွေနဲ့ဒေါက်တာခိုင်တင်စာမောင်လည်းပါဝင်ပါတယ်။သူဟာရန်ကုန်ရှိဝီတိုရီယာဆေးရုံမှာတာဝန်ထမ်းဆောင်နေတဲ့အပြင်သူ့အားလက်ချိန်မှာလည်းအာခံခွဲနှုတ်ခမ်းခွဲကလေးတွေကိုအခမဲ့ခွဲစိတ်ကူတာပေးနေတဲ့ Victoria Health Support Foundation မှာလည်းအတွင်ရမှုအဖြစ်စေနာဝန်ထမ်းကူညီဆောင်ရွက်ပေးနေသူဖြစ်ပါတယ်။ဒီအကြောင်းဆောင်တော့ဆက်သွယ်မေးမြန်းထားတဲ့ဆက်သွယ်မေးမြန်းထားပြီးဒီဒင်းပတ်ရဲ့အမျိုးသမီးကန္တာမှာဒေါ်လာတန်ကတင်ပြထားပါတယ်ရှင် You can bend but never break me cause it only serves to make me
Got Khai Muong, who's a doctor in Myanmar, where she offers free surgeries to children for cleft palates and lips and gives them a new smile and new confidence. So we're very proud. At the Oklahoma University School of Community Medicine, she focused on ways to expand outreach and free clinics. And we are so proud to be your partner working for the health and dignity of children across Myanmar. Although I have to say that you are the youngest doctor I've ever seen.
Ra Obama ne tui de nya ma khin tin sa ma ngo tamra Obama ga tu tui de the ma tet nge song sia win ma tu u ni ne so pi lo tu a yui thauk pi lo bo no pyo daw da tui ya ba de a di tui chung ni ne ne pyo pya pi ba la shin
okay ba မတော်ကတော့ဒီတိုင်းပဲဒီလူငယ်တွေ fellow တွေအကောင်လုံးပေါ့နော်ဒါအရေးဆောင်အာရှ YCD ကလူတွေထိုင်နေဆိုပြီးတော့တမလာကြီးအားနေပြီးတော့ပေါ့နော်နှုတ်ဆက်စကားပြောမယ် White House ကိုဖိတ်တယ်ဆိုလို့ညီမတို့သွားခဲ့ပါတယ်သွားတဲ့အချိန်မှာလည်းပေါ့နော်သူကလည်း speech တွေပေးတဲ့အချိန်မှာပေါ့နော်ညီမကလည်းအရင်ဟိုကိုယ်ယူအားကြပြီးတော့ပေါ့နော်သူ့ကိုပဲကြည်နေတာပေါ့အဲ့အချိန်မှာလေသူကနေပြီးတော့လေခုမူအောင်ဆိုလားမသိအဲ့လိုပြောပေါ့နော်နည်းနည်းစမ်းစမ်းတခုခေါ်လိုက်တော့လေအဲ့လိုပြောလိုက်တဲ့အချိန်မှာလေဘယ်သူမှလည်းမသိလိုက်ဘူးအမသိလိုက်တဲ့အခါကျတော့ဟိုပေါ့နော် off the chatတယောက်ကိုပြောနေရလို့ပဲထင်တာဒါပေမဲ့အဲ့ဒီကမှလေ she's a doctor in Myanmar ဆိုတော့ပြောလိုက်တော့ hey ငါများဖြစ်နေမလားမသိဘူးဆိုပြီးတော့ကြည်လိုက်တော့အဲ့ဒါနဲ့သူ့ရဲ့ပေါ့နော်ဖတ်မဲ့ speech ကိုကြည်လိုက်တော့ကို့နာမည်လေးကိုတွေ့လိုက်တာနဲ့ဒီမှာလေးလမ်းပြန်ပြီးတော့ဟုတ်ကဲ့လမ်းပြန်ပြီးတော့ဒီမှာလေးမတက်ရလိုက်တာ to pronounce လို့တာမှားတာပေါ့နော် record တော့လေး record အဲ့ဒီမှာညီမလေးမတက်ရလိုက်တာပေါ့အဲ့ဒါကိုလေးလေအဲ့ဒီမှာတော့လေပေါ့နော်ပူထူပြီးတော့လေလုံးဝလည်းမထင်တာတော့လေပူထူပြီးတော့သူပြောတာလေးတွေပဲပေါ့နော်နားထောင်အောင်ပြီးတော့ပဲအဲ့ဒါကိုထိုင်လိုက်တာပေါ့နော်အဲ့ဒီမှာအရင်လည်းပြောပါတယ်ကုန်ငယ်ယူပါတယ်တမီးပေါ့နော်ဒီလိုမျိုးပေါ့ American သမနာရဲ့ဆက်ပြားနေကို့နာမည်ကိုအဲ့လိုမျိုးကြားလိုက်မယ်လို့လေမထင်တာဘူးပေါ့နော် तू ကလေ तू လုပ်ခဲ့တဲ့အလုပ်တွေကိုလေပေါ့နော်သူကတော့တမီးလုပ်ခဲ့တဲ့အလုပ်တွေနဲ့ပတ်သက်ပြီးဆက်ကောင်းအောင်လုပ်ဖို့လေသူကအားပေးပါတယ်အဲပြီးလဲပြပွဲပြီးွားတဲ့အချိန်မှလည်းသူကပေါ့နော်ထပ်ပြီးတော့ဒီနာမလက်ဆွဲနှုတ်ဆက်တဲ့အချိန်မှလည်းထပ်ပြောပါတယ်နည်းနည်းဟိုပါပေါ့နော်ညတကယ်ကိုပဲ14နှစ်နဲ့တူရဲတဲ့ဒီကောင်းတဲ့အလုပ်တွေကိုပေါ့နော်ဒီထက်ပိုကောင်းအောင်ထပ်ပြီးတော့ကြိုးစားပြီးလုပ်ပါတဲ့ဆိုပြီးတော့သူတမီးကိုမှာပါပါတယ်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့သူပြောတယ်လို့ပေါ့နော်ခိုင်တင်စာအနေနဲ့ဒီ YCD အတွေ့အကြုံကနေပြီးတော့မှရခဲ့တဲ့အတွေ့အကြုံနဲ့က ို့မြန်မာနိုင်ငံမှာဘယ်လိုဆက်လုပ်မယ်လို့စိတ်ကူးလဲဆောစောကသမရဥပမာတိုက်တွန်းခဲ့တယ်လို့ပေါ့နော
်ကြာတော့သူပြောခဲ့တဲ့အပိုင်းမှာတော့ပေါ့နော်ဒီလို health care ပေါ့နော် health care လေးကိုပေါ့နော်ဒီထက်ပိုပြီးတော့ကောင်းလို့ပို့ပေါ့နော်သူကတော့တိုက်တွန်းနေပေါ့နော်နောက်ပြီးတော့ဒီလိုမျိုးလုပ်နေတဲ့လူတွေရှိတဲ့အတွက်လည်းသူအရင်ဝမ်းသာတယ်ဆိုပြီးတော့လည်းသူပြောပါတယ်အဲ့တော့ဒီပေါ့နော်ဒီ foundation အလုံးနဲ့ပဲဖြစ်ဖြစ်ပေါ့နော်ညီမရဲ့ Victoria ဆေးရုံမှာပဲဖြစ်ဖြစ်ပေါ့နော်ဒီပို့ပြီးတော့ဆေးရုံနေဆိုလို့ရှိရင်ဒီလို private hospital တွေမှာဆိုလဲပေါ့နော်သမီးတို့ဒါဒီ health care system တစ်ခုပေါ့နော်ပို့ပြီးတော့ကောင်းသွားအောင်မြင့်တင်သွားဖို့အတွက်လည်းပေါ့နော်သမီးတို့ဆေးရုံတစ်ခုလုံးအနေနဲ့လည်းကြိုးစားပါရဲအခု foundation အနေနဲ့လည်းနောက်ထပ် program တွေပေါ့နော်ထပ်ပြီးတော့လည်းဆက်ဖို့ရှိပါတယ်သမီးတို့မှလည်းဒီလိုပေါ့နော်နေတွေကိုနေလှည့်ဆေးကုတာတွေနောက်ပြီးတော့ပို့ပြီးတော့ပေါ့နော်ဒီကျေပြအောင်သမီးတို့ foundation ကအခုမှတစ်နှစ်ကျော်ကျော်လေးပဲရှိပါသေးတယ်ပေါ့နော်အဲ့တော့သမီးတို့နောက်ပိုင်းကြောက်လို့ရှိရင်တော့လည်းဒီလို foundation ကိုပေါ့နော်တည်တည်ဆာဆာတွင်းတွင်းကျဲကျဲနဲ့ပေါ့နော်ဟိုကျေကျေပြပြဒီထပ်ပို့ပြီးတော့ထပ်လုပ်သွားဖို့လည်းရှိပါတယ်သမီးတို့ဒီ doctor မှလည်းပေါ့နော်ဒီလေ့လာမယ် community medicine နဲ့ပဲပေါ့နော်ဒီလိုမျိုးသူတို့ရဲ့မြို့ဘက်မှလည်းပေါ့နော်ဒီလိုမျိုးပဲသူတို့ကလုပ်ရတာပေါ့နော်ဟို the community development outreach program တွေ health education တွေလုပ်ရရဲ့ဆိုရင်ဟာဝဲလေးသမီးအဓိကထားပြီးတော့လေ့လာသိခဲ့ရတာပ
ါအခုအဲ့ဒီဒီ white cilia ဒီ professional တဲ့ moving down တွေမှာလုတ်ကြိုင်နေတဲ့ဒီလူငယ်ခေါင်းဆောင်တွေကိုပြုစုပြထောင်တာဆိုတော့ခိုင်တင်စာကလည်းဒီဆေးဘက်ပေါ့နော်ပြုစုပြထောင်ဖို့ကြိုးပမ်းနေတဲ့သူတကူဆိုတော့တင်နှံ့အတွေ့အကြုံလေးမှာနည်းနည်းပြောပြပေးပါလားရှင်ဘယ်လိုအကျိုးရလာတွေ့ရခဲ့လဲဆိုတာပေါ့နော်
တင်နှံ့အတွေ့အကြုံကတော့ပေါ့နော်အဓိကတော့သူတို့ပထမတစ်ခုကတော့ပေါ့နော်သမီးတို့ဒီဟာလာတာတော့ economic empowerment program နဲ့လာတဲ့ entrepreneurship ပေါ့နော်သူတို့ကလူငယ်တွေကိုအဓိကတော့ idea လေးတွေကိုပေါ့နော် implement လုပ်ဖို့နံပါတ်၁ပေါ့နော်အဲနောက်တစ်ခုကကျတော့သမီးကကျတော့ဒီ health care နေနေပေါ့နော်တမီးရဲ့ program မှာဆိုလေဒီ community med development ပေါ့နော်ဒီစေပညာနဲ့ပတ်သက်ပြီး development လုပ်တာတို့နောက်ပြီးတော့ PR ပေါ့နော် PR လုပ်တာတို့သူကအလုပ်အတွက်လဲ career development လဲလုပ်ဖို့ပြောသလိုပေါ့နော်ဒီလိုအများပြည်သူကိုပြန်ပြီးအကျိုးပြုရဲ့အလုပ်တွေကိုလဲသူကတော့နှစ်ဖက်စလုံးကိုမျှပြီးတော့ပေါ့နော်လုပ်သွားဖို့ပြောပါတယ်တင်တန်းမှာကကြတော့အလုပ်ကြီးပဲနဲ့မလုပ်နဲ့ဒီသူတွေကိုပြန်ပြီးတော့ community ကို community ကိုကိုပြန်ကြည့်ရမယ်ဆိုရဲ sense တစ်ခုကိုလဲတမီးတို့ရခဲ့ပါတယ် community မှာဆိုလို့ရှိရင်လဲနော် US မှာတော့ဘယ်လိုလေးလုပ်တယ်ကိုယ့်ရဲ့နိုင်ငံရဲ့အခြေအနေမှာဘယ်လိုလေးပေါ့နော်ထပ်ပြီးတော့ကောင်းအောင်လုပ်လို့ရမလဲပို့ပြီးတော့တိုးတက်အောင်ဘယ်လိုလုပ်လို့ရမလဲဆိုရဲအပိုင်းလေးလဲတမီးတော်တော်များများဆွေးနွေးပြီးတော့ပေါ့နော်အများကြီးလဲလေ့လာသိခဲ့ရပါတယ်နောက်ပြီးတော့ဘယ်လို fundraising လုပ်ရလဲနိုင်ငံတကာမှာဆိုလို့ရှိရင် grant တွေရေးပြီးတော့ပေါ့နော်အကူအညီတွေတက်ဆိုင်တဲ့ organization တွေကနေပြီးတော့အကူအညီတွေတောင်းတယ်ကိုရီစီမှာဆိုလို့ရှိရင်လဲနောက်ညီမရဲ့foundation ဟိုဟို training တွေဖြစ်လာတဲ့ခါမှာလေ grant တွေရေးရင်ဘယ်လိုရေးမယ် party plan လုပ်ရမလဲဆိုရဲအပိုင်းလေးတွေကိုလဲသူတို့တည်ချလဲညီမကိုပြောပြပါတယ်မလန်လေးညွှန်ပေးပါတယ်နောက်ပြီးတော့လဲအကူအညီလိုတဲ့ထောက်ကူပြုပစ္စည်းလေးပေါ့နော်ဒီလိုမျိုးစာအုပ်တွေဘာတွေအစားလဲသူအစားအစာအရာရာဖြည့်ဆည်းပေးပါတယ
်ဒီအများပြည်သူအချို့ပြုလုပ်ငန်းတွေပေါ့နော်စစပြောသလိုကိုလုတ်ခဲ့တဲ့ foundation တွေအတွက်ဒီ grant စီပါတွေရေးပြီးတော့နော်အထောက်အကူတွေရဖို့တောင်းမဲ့ဒီနီးနာတွေကိုတည်လာတယ်ဆိုတဲ့အခါကျတော့ပေါ့နော်လက်တွေ့မှာပေါ့နော်သူရထားတဲ့အတွေ့အကြုံတွေအသိပညာတွေကိုဘလို့လက်တွေ့မြန်မာနိုင်ငံမှာပေါ့နော်ဘယ်နေရာတွေမှာပြန်အသုံးချလို့ရမယ်ထင်ပါလဲရှင
် Neurology ရောပေါ့နော်ဒီ foundation နဲ့ပတ်သက်ပြီးတော့အဓိကတော့တေချာလေး set up ပေါ့နော်သူတို့လိုမျိုးလဲပေါ့နော်စနေတကြနဲ့ foundation တွေကိုစနေကြနဲ့ set up လုပ်တဲ့ဟာလေးကိုပဲအဓိကတော့ပထမဆုံးပေါ့နော်ညီမတို့ဒီဟာလေးကိုပဲလေ့လာခဲ့ပါတယ်နောက်ပြီးအခါကျအခု Neurology မှာတော့ဒီအာခေါင်းခွဲနှာခေါင်းခွဲတို့နားအကြားအာယုံတို့အဲ့ဟာလေးတွေကိုလည်းတေချာလေး set up ဖြစ်သွားအောင်နောက်ပြီးအခါကျလို့ရှိရင် grant တွေဆိုတာလဲပေါ့နော်အခု Neurology မှာ grant တောင်းမယ်ဆိုတာထက် grant တောင်းဖို့လုပ်တယ်ဆိုတာထက်သူတို့ကတော့သူတို့နိုင်ငံမှာကတော့ဒီလိုမျိုးညာတော့အဖြစ်က grant တောင်းနေပေါ့နော်ဒီလို donation တွေလာတာတွေဘာတွေကတိတ်မရှိပဲနဲ့သူတို့ကတော့ဒီ grant တွေပဲဆက်ဆက်ရရ operate လုပ်တာမျိုးပေါ့နော်ညီမတို့မှလည်းအဲ့လိုမျိုးလေး system လေးကလည်းနောက်တစ်ပြေးပြေးနဲ့သွားလာမှဖြစ်တဲ့အတွက်နင်တာကိုလေးတာတင်နေဆိုပြီးတော့ညီမတို့သူတို့ကပြခဲ့ပါတယ်ပြခဲ့တဲ့အတွက်လည်းအဲ့ဒါလေးတွေကိုပေါ့နော်ထောက်ကူပြုညီမနင်းနေပပဟိုဟာလေးလာခဲ့ပါတယ
်အခု white silly ကဒီအရှိတောင်အရှဒီလူငယ်များခေါင်းဆောင်မှုတင်နာဒီပေါ့နော်အတွေ့အကြုံနေရစီပြီးတော့ဒီလူငယ်ခေါင်းဆောင်မှုပြုစုပြောထောင်ပေးတယ်ဆိုတဲ့ခါကျတော့ဒီတင်နာကနေပြော်မှာဒီအခုအတွေ့အကြုံရပေါ့နော်လူငယ်ခေါင်းဆောင်မှုမှာဘယ်လိုမျိုးအကျိုးရလဒ်တွေရခဲ့ပါလဲရှင်
ကတော့ပေါ့နော် friendship ပေါ့နော် friendship ရဲ့နောက်ပြီးတဲ့ခါကျတော့နိုင်ငံတကာနိုင်ငံနဲ့တကယ်နိုင်ငံညီမတို့အခုဆိုလို့ရှိရင်သူ့ culture ကို culture ပေါ့နော်တယောက်တယောက်ရင်းနှီးမှုတွေရပါတယ်နောက်ပြီးတဲ့ခါကျတော့လေသူတို့ရဲ့အခက်ခဲသူတို့နိုင်ငံအကြောင်းတွေလည်းညီမတို့အများကြီးလေ့လာခဲ့ရပါတယ်လူငယ်ခေါင်းဆောင်မှုအပိုင်းနဲ့ကျတော့ရှင်နဲ့ YC လေးမှာအခုဆိုလို့ရှိရင်ညီမတို့ကိုပေါ့နော်ဒီလိုမျိုး public speaking ဆိုရင်ဘယ်လိုပြောရလဲအစားသူတို့အသေးစိတ်ပေါ့နော်သူတို့လေ့ကျင့်ပြီးပါတယ်ညီမတို့ရဲ့လိုအပ်တဲ့အပိုင်းတွေကိုသူတို့ဖြည့်ဖို့ပေါ့နော်ဒီနေ့နေ့ပြုစုပြောင်းပြီးတဲ့အတွက်တော်တော်ကောင်းတဲ့ program လို့ အလုံးကျန်တဲ့လူငယ်တွေကိုလည်းညီမကတော့တိုက်တွန်းချင်ပါတယ်နောက်ထပ်တစ်ခုကကြတော့ပေါ့နော်ဒီလူမျိုးလူငယ်ပိုင်းဆိုင်ရာခေါင်းဆောင်မှုအတွက်ဆိုတာထက်လေကိုဒီကိုရောက်လာပြီးတဲ့အခါကျတော့လေလေကိုလုပ်ခဲ့တဲ့အလုပ်ကလေးတွေကပေါ့နော်ဩကလေးလေးတွေအပြုံးလေးတွေပေါ့နော်သူတို့ရဲ့ quality of life မိဘတွေမှာလည်းပေါ့နော်ဒီလိုမျိုးပတ်စံခွဲစိတ်ကမပေးရဘဲနဲ့ကိုသားသမီးလေးတွေကိုစီကူတာခွင့်ပေးလိုက်တဲ့အတွက်ညီမတို့တစ်ဖက်တစ်လမ်းနေပြီးတော့သူတို့ရဲ့မိသားမရေးလေးကိုကူညီထောက်ပံ့ခွင့်ရတယ်အဲ့လိုမျိုးဆိုကိုကိုလုံနေရာကိုလည်းပေါ့နော်ကိုငဲယူပါတယ်နောက်ပြီးတော့လည်းနောက်ထပ်လေပေါ့နော်ဒီလိုမျိုးဒီလုံနေတဲ့ဟာကပေါ့နော်ပို့ပြီးတော့ဒီသူတွေကိုကောင်းဖို့လုံနေပါလားဆိုပြီးတော့ပေါ့နော်ပို့ပြီးတော့လည်း realize ဖြစ်သွားပြီးတော့လေဆက်ပြီးတော့လေဒီအားတွေကိုလုံသွားဖို့ပေါ့နော်စိတ်သက်ခွန်အားတွေလည်းအများကြီးရပါတယ်
โอเคနောက်ဆုံးနေနေမိချင်တာကတော့သမရဥပမာပြောသလိုပေါ့နော
် When she looks like she's 14 that's very impressive so
သူတွေ့ရတဲ့အထက်မှာအသက်14နှစ်လောက်ရှိတဲ့အသက်ငယ်ဆုံးဆရာဝန်ဆိုတော့တကယ်ပဲလေအဲ့လောက်ငယ်လားရှင
်မငယ်ပါဘူးရှင်ညီမအသက်28ရှိပါပြီသူပေါ့နော်အဲ့ဒီကိုလိုနီကလည်းတေးသေးလေးရက်ကလေးကလည်းပူပူလေးဖြစ်ဖြစ်တော့သူတို့ဆက်ရှင်ရောညီမအငယ်ဆုံးဆုံးဖြစ်နေပါလေအဲ့တော့သူကလေအရင်ကပေါ့နော်ရီမောပြီးတော့လည်းပုံမှန်လေးတကယ်ကို14နှစ်နဲ့တူရဲဆိုတော့နောက်တစ်ခေါက်လက်ဆွဲနှုတ်ဆက်တဲ့အချိန်မှာလည်းထပ်ပြောပါဟုတ်ကဲ
့
အဲ့လေသူကလေတေးသေးလေးပဲလေနေ့ကိုကြည့်ရင်လည်းလုံးဝမထင်ရဘူးပေါ့နော်ဆိုပြီးတော့လည်းရီမောပြီးတော့ပဲပြောသွားပါဟုတ်ကဲ့
အဲ့ဒါကတော့မိမိရစားပေါ့နော
်ဟုတ်ကဲ့
ဒေါ်လာရတန်းစီစဉ်တင်ဆက်ပေးတဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါအခုတော့တူတာဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရမှာပါဒီတစ်ပတ်တူတာဆောင်လင်အမေရိကန်တခွင်မှာတော့ဂျွန်လအတွင်းအမေရိကန်ပြည်ထောင်စုမှာဖြစ်ပွားခဲ့တဲ့သမိုင်းဝင်ဖြစ်ရပ်တွေအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်ဂျွန်ကုံကူးမှုတိုက်ဖြတ်ရေးလုပ်ခဲ့တာဗီယက်နမ်စစ်ပွဲထက်အမေရိကန်ဘလို့ပါဝင်လာတယ်အသားရောင်ခွဲခြားတဲ့ပြည်내အုပ်ချုပ်ရေးမှုအကြောင်းအမေရိကန်ပြည်ထောင်စုရဲ့အလံနှင့်စတာတွေပါဝင်ပါတယ်ကိုအောင်နဲ့တူမဆုမွန်ကကူညီတင်ဆက်ပေးထားပါတယ်ရှင်
ဒီကဘက်အစီအစဉ်မှာတော့ဂျွန်စနစ်တိုက်ဖြတ်ရေးသဘောတူစာချုပ်လက်မှတ်ရေးထိုးကြတဲ့အကြောင်းနဲ့ဆက်လိုက်ရအောင်လားမဆုမွန်ရေ1862ခုနှစ်ဇွန်လ9ရက်နေ့မှာအမေရိကန်နဲ့ဗြိတိန်နိုင်ငံတို့ကဂျွန်ကုံကူးမှုတိုက်ဖြတ်ရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးခဲ့ပါတယ်ဒီစာချုပ်အရဆိုရင်တော့အတ္တလန္တိတ်သမုဒ္ဒရာထဲမှာရွက်လွင့်သွားလာနေတဲ့ကုန်တယ်လေတွေကိုဒီနှစ်နိုင်ငံကတာဝန်ရှိသူတွေကတက်ရောက်ရှာဖွေခွင့်အပြန်အလှန်ပေးအပ်ထားပါတယ်ဒါအပြင်ဆီယာရာလီယွန်အာဖရိကတောင်ဘက်ဆန်က Good Hope အငူနဲ့နယူးယောက်မှာနိုင်ငံတကာတရားရုံးတွေဖွင့်မှုကိုလည်းစာချုပ်ထဲမှာသဘောတူထားခဲ့ပါတယ်ဗျာ
အမေရိကန်ပြည်တွင်းစစ်ကာလအတွင်းအင်္ဂလိုအမေရိကန်စာချုပ်နဲ့တောင်ပိုင်းစိတ်ကန်းတွေကိုပိတ်ဆို့ထားခဲ့တာကြောင့်တောင်အာဖရိကကနေဂျွန်ကုံကူးမှုက1864ခုနှစ်မှာအဆုံးသတ်ခဲ့ပါတယ်တဲ့ကိုအောင်ရေဒီ1865ခုနှစ်မှာကြတော့အမေရိကန်မြောက်ပိုင်းက Union တပ်တွေစီမှာတောင်ပိုင်းတပ်တွေကနေလက်နက်ချခဲ့ပြီးမှာတော့အမေရိကန်ပြည်ထောင်စုအတွင်းမှာဒီဂျွန်အယောင်းဝယ်စနစ်ကတရားဝင်ချုပ်ငြိမ်းသွားခဲ့ပါတယ်တဲ့ရှင
်အခုတခါတင်ပြကျင်တာကတော့ BNN စစ်ပွဲထဲမှာအမေရိကန်ဘလို့ပါဝင်လာတယ်ဆိုတဲ့အကြောင်းပါအမေရိကန်သမ္မတလင်ဒန်ဂျွန်ဆန်ဟာကွန်မြူနတီရဲ့ကောင်းပျောက်ကြားတဲ့ပုံတွေကိုအမေရိကန်မြေပြင်တပ်တွေနဲ့ထိုးစစ်ဆင်တိုက်ခိုက်ဖို့အမိန်ပေးခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနက1965ခုနှစ်ဇွန်လ6ရက်နေ့မှာကြေညာပါတယ်။ဗီယက်နမ်မှာရှိတဲ့အမေရိကန်စစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးဝီလျံဝက်စ်မိုးလန်ကိုသမ္မတဂျွန်ဆန်ကအခုလိုအမိန်ပေးခဲ့တာပါ။ဒီလိုဆုံးဖြတ်ချက်ကြောင့်အမေရိကန်ဟာ BNN စစ်ပွဲထဲမှာထဲထဲဝင်ဝင်ပါဝင်ခဲ့ပါတယ်။
အဲ့ဒီမတိုင်ခင်တုန်းကတော့ဗီယက်နမ်မှာရှိတဲ့အမေရိကန်အကြံပေးတွေအနေနဲ့ကိုကိုကိုခုခံပိုင်ခွင့်သာရှိတာပါအမေရိကန်အနေနဲ့နီးနာပုံစံပြောင်းပေမဲ့လည်းတောင်ဗီယက်နမ်တပ်ဖွဲ့ဝင်တွေကိုတင်နန်းပေးတာနောက်အချက်အချာကြတဲ့လေတဲ့အခြေစိုက်စခန်းတွေဆက်သွယ်ရေးဌာနတွေကိုကာကွယ်ဓာတွေကိုသာလှုပ်ဆောင်ပေးခဲ့တာပါရှင
်အမေရိကန်နိုင်ငံသားရေးဌာနကတော့ဒီချမှတ်လိုက်တဲ့မူဝါဒသစ်ဟာတောင်ဘီယန်တပ်ဖွဲ့တွေရဲ့ခုခံစစ်ကိုအထောက်အကူပြုဖို့သာဖြစ်တယ်လို့ဆိုပါတယ်ဗျ။ဒါပေမဲ့ဒီကြေညာချက်မှာတော့တင်လျော်တဲ့တောင်ဘီယန်တပ်ဖွဲ့စစ်ဖက်အရာရှိတွေကတောင်းဆိုမှသာဆိုပြီးဖော်ပြပါရယ်။ဒီမူဝါဒသစ်ချမှတ်ပြီး၄နှစ်အတွင်းမှာဘီယန်နမ်မှာရှိတဲ့အမေရိကန်ဂျမ်ပေ2000ခွဲကနေတပ်ဖွဲ့ဝင်ဦးရေ5,000လောက်အထိတိုးလာပါရယ်ဗျာ။
ဟုတ်ပါတယ်ကိုအောင်ရေ1980ခုနှစ်ကျော်ကာလတွေအထိဒီ BNN စစ်ပွဲကဆက်ဖြစ်ခဲ့ပါတယ်အမေရိကန်ကတော့1983ခုနှစ်မှာဒီစစ်ပွဲအတွင်းမှာပါဝင်မှုကိုအဆုံးသတ်ခဲ့ပါတယ်ဒါပေမဲ့လည်းတောင်နဲ့ကွန်မြူနစ်မြောက် BNN အခြားစစ်ပွဲတွေကဆက်ပြီးတော့ဖြစ်နေခဲ့ပြီးတော့1985ခုနှစ်မှာတော့မြောက် BNN တပ်ဖွဲ့တွေအောင်နိုင်ခဲ့ပါတယ်ရှင်
ဒီခါတော့အမေရိကန်သမိုင်းမှာရှိခဲ့တဲ့အသားအရောင်ခွဲခြားမှုအကြောင်းကိုတင်ပြလိုပါရယ်ဗျာ1963ခုနှစ်ဇွန်လ17ရက်နေ့မှာအမေရိကန်ပြည်ထောင်စုတောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့အဲလဘားမားပြည်နယ်မှာတနိုင်ငံလုံးတရီထားစောင့်ကြည့်ခဲ့ရတဲ့အသားအရောင်ခွဲခြားမှုကြောင့်အငင်းပွားစရာကိစ္စရပ်တစ်ခုအဆုံးသတ်ခဲ့ပါရယ်အဲလဘားမားပြည်နယ်အုပ်ချုပ်ရေးမှူးဂျော့ချ်ဝေါ်လစ်ဟာတက်စကူလူးဆာမြို့မှာရှိတဲ့တက်ကတူကျောင်းရုံးရဲ့အဝင်ဝါးနားမှာရပ်နေခဲ့ပါရယ်ဒီလိုရပ်နေတာဟာလူပြူတွေရဲ့ကျောင်းမှာလူမဲနှစ်ယောက်ကိုတက်ရောက်ဖို့ခွင့်ပြုခဲ့တဲ့တရားရုံးရဲ့ဆုံးဖြတ်ချက်ကိုစန့်ကျင်ကြောင်းပြသတာပ
ါဒီတက္ကသိုလ်မှာအသားအရောင်ခွဲခြားမှုအဆုံးသတ်ဖို့အမိန့်ထုတ်ပြန်ခဲ့တဲ့ပြည်ထောင်စုတရားသူကြီးကတရားရုံးရဲ့ဒီဆုံးဖြတ်ချက်အပေါ်မှာမနာခံတာဒါမှမဟုတ်စန့်ကျင်တာဆိုရင်အုပ်ချုပ်ရေးမှူးဝေါ်လစ်အနေနဲ့အဖမ်းဆီးခံရမယ်ဆိုပြီးတော့သတိပေးပါတယ်ဒီလိုမျိုးအခြေအနေတွေကြောင့်မလို့သမ္မတဂျိုအက်ဖ်ကနေဒီကအဲလာဘားမားပြည်နယ်ကိုအရန်တပ်ဖွဲ့တွေဆစ်လွတ်ပြီးတော့ပြည်ထောင်စုရဲ့ထိန်းချုပ်မှုအောက်မှာထားဖို့ကိုလည်းအမိန့်ထုတ်ပြန်ခဲ့ရပါသေးတယ်ရှင်
အဲ့ဒီနောက်အရန်တက်ဖွဲ့အကြီးကဲကလူမဲចောင်းသားတွေကိုចောင်းတဲ့ဝင်နိုင်မှုသူ့နေရာကနေဖယ်ပေးဖို့အုပ်ချုပ်ရေးမှူးဝေါ်လစ်ကိုယင်ကျေးစွာပြောဆိုခဲ့ပါတယ်ပထမပိုင်းမှာတော့နေရာကနေဖယ်ပေးဖို့ညှဉ်းဆန်နေပေမဲ့နောက်ပိုင်းမှာတော့အုပ်ချုပ်ရေးမှူးကဖယ်ပေးခဲ့ပါတယ်အဲ့ဒီနောက်ပိုင်းနှစ်တွေမှာတော့မစ္စတာဂျော့ချ်ဝေါ်လစ်ဟာအမေရိကန်ပြည်ထောင်စုသမ္မတရွေးကောက်ပွဲမှာအကြိမ်တော်တော်များများဝင်ရောက်အရွေးခံဖို့ကြိုးစားခဲ့ပါတယ်ဒီလိုအရွေးချယ်ခံဖို့ဆောင်ရွက်ခဲ့တဲ့သူ့လုပ်ရဲ့အပေါ်ထောက်ခံသူတွေကတော့သူဟာရှေးရိုးဝါဒီကွန်ဆာဗေးတစ်တွေရဲ့အယူအဆကိုဆွဲကင်သူဖြစ်တယ်လို့ဆိုပြီးသူ့ကိုဆန့်ကျင်သူတွေကတော့မစ္စတာဝေါ်လစ်ဟာအသားအရောင်ကွဲပြားသူတွေအပေါ်ခွဲခြားဆက်ဆံသူတယောက်ဖြစ်တယ်လို့ပြောပါတယ်
။နောက်ပိုင်းမှာတော့သူဟာအသားအရောင်ခွဲခြားမှုနဲ့ပတ်သက်လို့သူ့ရဲ့သဘောထားကိုပြောင်းလဲခဲ့ပြီးတော့အဲလာဘားမားပြည်နယ်ရဲ့အုပ်ချုပ်ရေးမှူးနေရာပြန်ပြီးတော့အရွေးခံရဖို့အာဖရိကန်အမေရိကန်တွေရဲ့မဲကိုရယူနိုင်ဖို့သူစူးစမ်းခဲ့ပါတယ်။George Wallace ဟာလုံခြံခံရမှုတစ်ခုကနဲ့လွတ်မြောက်ခဲ့ပြီးတဲ့နောက်အသက်89နှစ်အရွယ်1998ခုနှစ်မှာတော့ကွယ်လွန်သွားခဲ့ပါတယ်ရှင်
။ဒီတစ်ခါတော့ Henry Comstock ဆိုသူက1859ခုနှစ်ဇွန်လ17ရက်နေ့မှာငွေတက်ထုရှာတွေ့ခဲ့တယ်ဆိုတဲ့အကြောင်းပါ။ American နောက်ပိုင်းမှာရှိတဲ့ Nevada ပြည်နယ်မှာဖြစ်ပါတယ်
။ Well I dreamed a dream the other night when everything was still. I dreamed that I was carrying my long time down a hill.My feet slipped out and I fell down. Oh, how it jarred my liver. I watched my long time till I saw it fetched up in the river.
အဲ့ဒီလူငွေကိုရှာတွေ့တယ်ဆိုတဲ့သတင်းကြောင့်ထောင်နဲ့ချီတဲ့မိုင်းလူသမားတွေတက်ထုရှာဖွေသူတွေဟာနီဗာရာပြည်နယ်ကိုရောက်ရှိလာပါတယ်။ Mr. Comstock ကဒီငွေတက်ထုလာတွေကိုရှာတွေ့သူဖြစ်တာကြောင့်အဲ့ဒီနေရာတွေကိုသူ့နာမည်လဲပေးခဲ့ပါတယ်။ငွေတက်ထုတူးဖော်တဲ့မိုင်းလုပ်ငန်းခွင်နားမှာဗာဂျီးနီးယားမြို့ကိုလည်းတည်ခဲ့ပြီးရွှေပြောင်းချေချနေသူတွေတစားတစားများလာတာကြောင့်ဟိုတယ်ရေအလှပြင်ဆိုင်တွေအပြင်ကားဆက်ယုံတွေတောင်တိဆောက်လာပါတယ်
။အဲ့ဒီလိုမျိုးတစားတစားစီကားလာတဲ့အဲ့ဒီနေရာကို Henry Comstock ကဒေါ်လာ11,000နဲ့ရောင်းချခဲ့ပြီးတော့အဲ့ဒီလိုဝယ်ခဲ့တဲ့သူကတော့နောက်ပိုင်းမှာတန်းကျွယ်တထေဖြစ်လာပါတယ်။ Mr. Comstock ရဲ့ငွေတက်ထုတွင်ရှာတွေ့ခဲ့တဲ့နေရာပတ်လည်ကတောင်ကုန်းတွေကိုတူးဖော်ရမှာတော့ဒေါ်လာ1,500ကျော်တန်ဖိုးရှိတဲ့ငွေနဲ့ရွှေတွေကိုလည်းတူးဖော်ရရှိခဲ့ပါတယ်။
အမေရိကန်ပြည်တွင်းစဉ်ကာလအတွင်း1864ခုနှစ်မှာပြည်နယ်တစ်ခုဖြစ်လာတဲ့နီဗာရာမှာလာရောက်အခြေချနေထိုင်သူတွေခက်ကြဲကြဲသာရှိခဲ့တာပါအမေရိကန်မြောက်ပိုင်းယူနီယံတပ်တွေဟာစစ်စည်းရေးအတွက်သုံးဆွဲဖို့ငွေနဲ့ရွှေတွေလိုအပ်နေတာဟာလည်းနီဗာရာအနေနဲ့ပြည်နယ်တစ်ခုဖြစ်လာတဲ့အကြောင်းရင်းတစ်ရပ်ဖြစ်ပါတယ်
ငွေရောင်ပြည်နယ်လို့လည်းခေါ်ကြတဲ့နီဗာရာပြည်နယ်ကိုအခုခါမှာတော့လောင်းကစားမြို့တော်လို့လူသိကြတဲ့ Las Vegas မြို့ရဲ့ရှိတဲ့နေရာပြည်နယ်အဖြစ်နဲ့လည်းလူတော်တော်များများကသိထားကြပါတယ်ရှင်
။ကဲအခုနောက်ဆုံးပြောပြခြင်းတဲ့အကြောင်းအရာကတော့ American အလံကျောင်းမှာ1989ခုနှစ်ဇွန်လ14ရက်နေ့ American ပြည်တော်စုဆိုပြီးဖြစ်မလာသေးခင်အချိန်က Continental လွှတ်တော်ကနေ American အလံပုံစံကိုအတည်ပြုခဲ့ပါတယ်။
အဲ့ဒီအလံမှာအဖြူနဲ့အနီရောင်ကလန့်ဖြတ်အစင်းကြား73ခုပါဝင်ပြီးတော့အလံရဲ့ညာဘက်တောင်ကအပြာကွက်ထဲမှာအဖြူရောင်ကျဲက73လုံးပါဝင်ပါတယ်။ဘာကြောင့်အခုလိုပုံစံကိုလွှတ်တော်ကနေပြီးတော့အတီးပြုတ်သုံးဆွဲခဲ့တယ်လဲဆိုတဲ့မှတ်တမ်းကိုတော့မတွေ့ရပါဘူး။ဒါပေမဲ့လည်း George Washington ရဲ့စာထဲမှာတော့ဘာကြောင့်ရွေးချယ်ခဲ့တယ်လဲဆိုတာကိုအခုလိုတွေ့ရပါတယ်
။ We take the stars from heaven, the red from our mother country.
ကျွန်တော်တို့ကကောင်းကင်ကကျယ်ကိုယူပါတယ်။နောက်မိခင်မျိုးအနီရောင်ကိုအဖြူရောင်တွေနဲ့ခွဲထားလိုက်ပါတယ်။အဖြူရောင်လိုင်းတွေဟာအနာဂတ်မှာလွတ်လပ်ခြင်းဆိုတာကိုဖော်ပြနေတယ်လို့ဆိုပါတယ်။ အမေရိကန်အလံဟာကမ္ဘာပေါ်ကတက်တန်းအကြဆုံးသုံးဆွဲနေတဲ့အလံတွေထဲမှာပါဝင်ပါတယ်။အင်္ဂလန်၊ဩစတြေးလျ၊ဒန်မတ်၊တင်နက်သာလန်နဲ့ဆွစ်ဇာလန်နိုင်ငံအလံတွေကတော့ပိုးပြီးတော့တက်တန်းကြပါတယ်
။ဒီလွတ်တော်ကအလံကိုအတည်ပြုပြီးတော့ပြထမ်းခဲ့တဲ့ဂျွန်လ14ရက်နေ့ကိုတော့အမေရိကန်ပြည်ထောင်စုမှာအလံနေ့အဖြစ်နဲ့သတ်မှတ်ထားပါတယ်ရှင
်။ကိုအောင်နဲ့မဆုမွန်တင်ဆက်တဲ့တူတာဆောင်နဲ့အမေရိကန်တခွင်အစီအစဉ်ကိုကြားခဲ့ရတာပါအခုတော့သိပ္ပံနဲ့နှီးပညာအစီအစဉ်ကိုနားဆင်ရမှာပါဒေါခင်မျိုးသက်ကဆွေးနွေးတင်ဆက်ထားပါရှင
်ပလတ်စတစ်ဟာနှစ်ပေါင်းများစွာကြာတဲ့အထိမပြောက်ပြက်နိုင်တဲ့ပစ္စည်းမျိုးဒီပလတ်စတစ်ကိုလွယ်လွယ်ကူကူစွန့်ပြစ်ရင်ရေမြေသဘာဝဝင်းကျင်တာမကလူတွေကိုပါအန္တရာယ်ပေးနိုင်တယ်ဆိုတာကိုဒီတစ်ပတ်မှာပြောပြပါရစီ။အရင်ကချောင်းတွေကစီးဝင်တဲ့ရေတွေနဲ့လေပတ်နေတဲ့ကပ္ပသမုဒ္ဒရာတွေကနေလူသားတွေရှုရှက်ရတဲ့လေရုကိုဖန်တီးပေးတဲ့အပြင်ကပ္ပရာသီဥတုကိုလည်းပုံမှန်လေပတ်စေပြီးဆန်းနှရိတ်ကဖြစ်တင်းပေးတယ်ရေကိုပါတန့်စင်စေတာဖြစ်ပါတယ်။ဒီလိုလူသားတွေအတွက်အကျိုးပြုနေတဲ့သမုဒ္ဒရာရေပြင်တဲကိုတနေ့တနေ့ရောက်လာတဲ့ plastic အစပေါင်းက5သန်းလောက်ရှိမယ်လို့သဘာဝဝန်းကျင်ထိန်းသိမ်းသူတွေကခန့်မှန်းကြပါတယ်။ဒီအပိုင်းစာတွေကိုကမ္ဘာသမုဒ္ဒရာကြီးတွေတဲကရေစီးကြောင်းကြီး5ခုကနေတည်ဆောင်ပြီးသူတို့မှာပါတဲ့နှစ်ပေါင်းရာနဲ့ချီးပြီးပျောက်ပြက်မသွားတဲ့ဓာတုအဆိပ်တွေကိုကမ္ဘာအနှံ့ပြန့်နှံ့စေတာပါ။ Australia နိုင်ငံ Tasmania သုတေသနဌာနက Australia တိုက်ကမ်းခြေမှာတွေ့ရတဲ့ငှက်သေးတွေကိုစမ်းသပ်ကြည့်ရမှာအထူးသဖြင့်ပင်လယ်ငှက်တွေမှာဗရားစိတ်တင်နေတာကိုတွေ့ရပါတယ်။ဗရားပါဝင်မှု 4.3 ppm အထိသာသတ်မှတ်ထားပေမဲ့ဒီငှက်မွှေးတွေကိုစမ်းသပ်ကြည့်ရမှာ ppm 1000ကနေ3000ထိရှိနေတာတွေ့ရပါတယ်။ plastic ပစ္စည်းတစ်ခုရဖို့အတွက်ဓာတုပစ္စည်းအများအပြားနဲ့ပြုလုပ်ရတာမှာ plastic ပစ္စည်းတစ်ခုကိုစွန့်ပစ်လိုက်လို့ရေထဲကိုရောက်သွားရင်နှစ်ပေါင်းရာနဲ့ချီးပြီးသူ့ရဲ့ဓာတုတက်တီတွေကတော့ပျောက်ပြယ်မသွားပါဘူး။ဒီလိုအဆိပ်တဲ့ညဉ့်ညမ်းစီတာမို့ဒီပလတ်စတစ်ပစ္စည်းတွေကိုစီးမဲ့ကမ်းမဲ့မစွန့်ပစ်သင့်ဘူးလို့သဘာဝဝန်ကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ
်။အေးတီယာလုပ်တဲ့ခါမှာစတိုင်ရင်းကဆလာတာပင်ဂျင်းကဆလာတာပေါ့နော်။အေးပင်ဂျင်းတို့ဘာလို့ပါလဲဆိုဟိုလူတွေအတွက်အာယုံကြောထိတ်ခိုက်တာပေါ့နော်။ကင်ဆာဖြစ်စီတယ်ပေါ့နော်။ဒါနောက်တစ်ခုကသူတို့လောက်ရတာလေပတ်ဝန်းကျင်ဟိုလန့်ရှင်းနဲ့ပတ်သက်ပြီးအများကြီးပြက်စီတယ်ပေါ့နော်။သူတို့ထုတ်လောက်ရတာလည်းတော်တော်ဖြစ်တယ်။အခုဆိုကယ်လီဖိုးနီးယားရောဘာလို့ပါဆိုရင်ကမ်းခြေဒေသတွေဆိုဒီဟာတွေမတုံးမှန်းတယ်လို့ပြောထားတယ်ဘာလို့ဆိုတော့အဲ့ဒါတွေကကမ်းနဲ့ရောက်သွားလို့ရှိရင်ပင်တွေညှောသွားတယ်လေညှောသွားရင်ငါးတွေကလည်းစားမယ်ဒီအကုန်လုံးကရေတွေလည်းရောက်သွားပါတယ်ရောက်သွားတဲ့ခါကျတော့မပြက်နိုင်တဲ့ခါကျတော့တန်ချိန်မောင်းများစွာအခုပင်တွေတွေမှာတမုတ်တွေမှာညှောနေကြတယ်ပေါ့နော်ညှောပြီးတော့အဲ့ဒါတွေကဒီတတဝါတွေဒုက္ခဖြစ်မယ်တတဝါတွေဒုက္ခဖြစ်တော့လူပြန်ဒုက္ခဖြစ်တာပါပဲပေါ့နော်ဘာလို့လဲဆိုသူတို့တွေအကုန်လုံးကဟိုဒီနေဓာတုပစ္စည်းရထုတ်ထားတာပေါ့နော်သူရဲ့ဇီဝတတ္တိယမပြက်ဘူးအနှစ်900တောင်မှ तू ကမပြက်ဘူးတန်နေအောင်အောက်မှာဒါနေအောင်ရှိလို့ရှိရင် तू ကပြိုကွဲပြက်ပြီးတော့အလုံးလေးအစီလေးဖြစ်သွားမယ်ဒါပေမဲ့သူရဲ့နောက်ဆုံးအမုံလေးဖြစ်တာကမပြက်ဘူးနော်ဒီလိုဖြစ်တဲ့ခါကျဘာဖြစ်လဲဆိုတော့ဒီလိုနေရာတတ်မှတ်ပြီးတော့အမိုက်တွေဆုံဖြစ်တဲ့နေရာမှာဆိုလို့ရှိရင်လည်းဒီပလတ်စတစ်တွေကဒုတွေကများတဲ့တကြမလို့နော်အများကြီးနေရာယူတယ်ဒါလည်းမကောင်းဘူးနောက်တစ်ချက်ကလည်းမျိုးပေါ်မှာဆိုလို့ရှိရင်ဒီပလတ်စတစ်တွေကအကုန်လုံးပွားစီနေမှာပေါ့နော်မုတ်တရားတွေချောင်းတွေအကုန်လုံးပေါ့နော်ပင်လယ်ထဲရောက်သွားလို့ရှိရင်မကောင်ဘူးနောက်တော့ပေါ်လို့နဲ့ပေါ်ပြီးတော့လုံးဝအကြည့်မကောင်းနေမကြသေးဘူးအဲ့ဒါရေတရွာတွေကလည်းစားတယ်ရေတရွာတွေကသူတို့ကဒါပလတ်စတစ်ဒါအစားလားတိတာမဟုတ်ဘူးလေစားတဲ့ခါမှထိတ်ခိုက်တာပေါ့နော
် CSIRO လို့ခေါ်တဲ့ဒဏ္ဍာဟယနိုင်ငံများသိပ္ပံနဲ့ဆက်မှုသုတေသနအဖွဲ့ကပင်လယ်ပြင်တွင်ပလတ်စတစ်အမှိုက်တရက်တွေရဲ့နောက်ဆက်တွဲအန္တရာယ်ကိုစူးစမ်းမှုတစ်ခုမှာတော့ပင်လယ်ငှက်သည်တစ်ကောင်ရဲ့1 byte ထဲကနေပလတ်စတစ်အစကလေးပေါင်း150ကျော်ကိုတွေ့ခဲ့ရပါတယ်။ဒါဟာသူ့ခန္ဓာကိုယ်အလေးချိန်ရဲ့9ရာခိုင်နှုန်းကနေ10ရာခိုင်နှုန်းထိရှိနေတာဖြစ်ပြီးတကယ်လို့လူနဲ့ရှင်ကြည့်လိုက်မယ်ဆိုရင်တော့5ကီလိုဂရမ်လောက်လူရဲ့အစာအိမ်ထဲကိုရောက်နေတာမျိုးပါ။ရေထဲကပလတ်စတစ်အပိုင်းစာလေးတွေကိုအစာမှတ်ပြီးငှက်မိပါတွေကငှက်ငယ်ကလေးတွေကိုပြန်ပြီးခွန်ကျွေးမိရကနေသက်ဆိုးမရှိလဲဖြစ်ကြရပါတယ်။ဆွန့်ပစ်ထားတဲ့ငါးဖန်းပိုက်အစာအနာတွေဈေးကဝဲလာတဲ့ပစ္စည်းထုတ်တဲ့ပလတ်စတစ်တွေကအစနေ့စဉ်ပလတ်စတစ်အပိုင်းစာပေါင်းတန်းနဲ့ချီးပြီးရေပြင်ထဲကိုရောက်နေတာမို့ဒီငှက်တွေအပြင်ငါးတို့လိတ်တို့လို့ပ ပင်လယ်ပြင်မှာချက်စားတဲ့မျိုးစိတ်ပေါင်း250လောက်ကိုပါထိခိုက်စေတာဖြစ်ပါတယ်။ရေပြင်မှာဆွန့်ပစ်တဲ့ plastic တွေရဲ့အန္တရာယ်ကမသေးသလိုမြေပြင်မှာဆွန့်ပစ်တဲ့ plastic တွေကလည်းအမှိုက်ပုံမှာပစ်ထားတာကိုစားတောက်မိတဲ့သရဝါတွေကိုထိခိုက်စေတာပါ။အိန္ဒိယနိုင်ငံမှာတော့အမှိုက်ပုံမှာပစ်ထားတာတွေကိုအစာမှတ်ပြီးစားတောက်ကြတဲ့နွားတွေဒုက္ခရောက်ရတာမို့ဒါဟာတရိတ်ဆန်ညှဉ်းပန်းမှုတစ်ခုလို့သိလာအောင်ပညာပေးနေကြပါတယ်။ဒီမသိနားမလည်မှုကအန္တရာယ်ကိုလက်ကမ်းခေါ်နေတာမို့ပလတ်စတစ်ရဲ့အန္တရာယ်ကိုသိအောင်အစိုးရကတာဝန်ယူပြီးလှုပ်ဆောင်ပေးဖို့လိုအပ်တယ်လို့လူလူကလည်းစီကန့်ကိုလိုက်နာကြဖို့လိုတာပ
ါကျွန်မတို့ပမာဏနေမှာတစ်ခုဖြစ်နေတာကပလတ်စတစ်တွေတော့ဝင်လာတော့အများကြီးတယ်ဒါမဲ့ခက်တာကဘေးကဖြစ်ဝင်လာတဲ့ပလတ်စတစ်တွေဒီပလတ်စတစ်ပုံမှာကိုလူတယောက်ကကြည့်လိုက်တာနဲ့ဥပမာဆိုအစားဆုတ်ထားတယ်ဆိုဒီပလတ်စတစ်ကအစားနဲ့တင့်တော်တဲ့ပလတ်စတစ်လားအဓိကအစားနဲ့တင်တော်ဘူးကသူတို့ plastic တွေထုတ်တဲ့ခါမှာဓာတုပစ္စည်းပေါင်းများစွာတုံးရတယ်။အဲ့ဓာတုပစ္စည်းတွေကအစားတွေနဲ့ထိသွားရင်အဲ့ရတဲ့စင်သူတွေကိုရောက်သွားမှာ哦။အဲ့ဒါကိုဘာပစ္စည်းမှလည်းမသိဘူးเนาะဥပမာပစ္စည်းတစ်ခုထုတ်ထားရဲဆိုဒါကဒီ plastic တွေကလှတော့လှနေရမယ်ဒါပစ္စည်းထုတ်တဲ့ရိုးရဲပစ္စည်းထုတ်တဲ့ဟာလားအစားအတွက်လုပ်တဲ့ဟာလားလို့အဲ့ဒါကိုပထမဆုံးသိဖို့လိုတယ်။အဲ့လိုသိဖို့လိုတာကလည်းပြည်သူတွေမှာလည်းဟိုဒီမှာဆိုရင်အစားနဲ့ဆေးဝါးထုတ်လုပ်မှုနဲ့ပတ်သက်တဲ့ဟိုကြီးကြပ်ရှင်းချက်ချင်းညွှန်ကြားနေတဲ့ FDA ဆိုတာရှိတယ်။နောက်ထပ်ကလည်းဟိုအမေရိကန်နိုင်ငံစိုက်ပျိုးရေးဌာနကလည်းရှိတယ်။သူတို့ကလည်းကြည့်နေတယ်။အဲ့တော့ဟိုမှာအဲ့လိုမရှိဘူးတဲ့အခါကျတော့ဒီလိုဟာတွေကိုကြည့်ဖို့ဟိုလေဒီဌာနတွေကလည်းအမှတ်ချက်တွေလိုတယ်။နောက်ပြီးလူတွေကိုလည်းညွှန်ကြားချက်တွေပေးဖို့လိုထားတယ်။လူတွေအတွက်ပညာပေးလည်းလိုတယ်။အဲ့တော့လူတွေကမသိပဲစားရနေတယ်။ထုတ်ထားတဲ့ဟာစားရတာဟုတ်လားမဟုတ်လားလည်းမသိဘူးအဲ့တစ်ချက်နောက်တစ်ချက်ကလည်းကို့အနေနဲ့ဘာလို့ဖွင့်နေတယ်ဆိုတော့အစားအတစ်ချက်ကတော့အဒီအစားတွေကိုတစ်ခါသုံးပစ္စည်းတွေကိုရေးတွေပဲဆေးပြီးတော့ဟုတ်လားနောက်တစ်ခါဖြတ်မသုံးပါနဲ့တော့ပေါ့ဆိုတစ်ခါပဲသုံးဖို့ပြောထားတာလေတစ်ခါသုံးဖို့ဆိုတော့အမဆိုတော့ရေးဆေးလိုက်တယ်ဆက်ပြတယ်ဆေးလိုက်တယ်ဆေးလိုက်တဲ့ဒီဆက်ပြရေးတွေကဒီပလတ်စတစ်တွေထဲကိုပြန်ပြီးဝင်မသွားအောင်ဝင်သွားဆိုဘာမှမသိဘူးဒီအဲ့လိုမျိုးပြန်သုံးတာတွေကတော့မသုံးနိုင်ဘူးပေါ့နော်နောက်တစ်ခုကလည်းကိုသုံးနေဟာဥမာဒါကနွားနို့ထည့်ပေါ်တဲ့ဟာဆိုနွားနို့ပဲထဲမှာဥမာအရင်တော့ကဒါ acid ထည့်ထားပြီးတာဖြစ်နေပုံကြီးဆိုဘယ်နဲ့လုံးမလဲအဲ့တော့ဘယ်ရလာမှမသိတာလဲဒုက္ခဖြစ်တယ်ပေါ့နော်အဲ့ချက်ကနောက်တစ်ချက်ကပါလဲဆိုရင်လူတွေမှာလည်းဘယ်နှမ်းမှသွားပြီးတော့တည်င်းကိုသွားကြည့်ရမှလည်းမသိဘူးဥမာဆိုဒီ plastic ကဘယ်ရလာလဲဘယ်လိုပါဖြစ်မလဲနောက်ပြီးသူ့ရဲ့အန္တရာယ်တွေကဘယ်မှာလဲဘာတွေလဲပေါ့နော်ဆန်ချင်းဆန်ကျုံးနဲ့ညီရဲ့ဒါဘသူကစုံစမ်းစစ်ဆေးနေလဲဒါလည်းဘသူမှမသိသေးဘူးအဲ့ဒါတွေပုံလင်းမြင်လာမှုရောနောက်ပြီးစီကန်းပိုင်းမှာလည်းအများကြီးလုံနေရပေါ့နော
်တဘာဝဝန်းကျင်ဆိုင်ရာအင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်
တော်ခင်မျိုးသက်တင်ဆက်တဲ့တိတ်ပန်တဲ့နီးပင်ကအစီအစဉ်ကိုနားဆင်ခဲ့ရတာပါရှင်အခုတော့ကြံသေးတဲ့အချိန်မှာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးမှာပါရှင
်အမေရိကန်သမ္မတဘရက်အိုဘားမားကသူရည်မှန်းထားတဲ့ပစိဖိတ်ဒေသလူလတ်စွာကုန်သွယ်ရေးသဘောတူညီချက်အောင်မြင်မှုရအောင်စီရင်လုပ်ဆောင်ဖို့အရေးကြီးတဲ့မဲခွဲဆုံးဖြတ်မှုတွေမလုပ်ခင်အချိန်ကလေးမှာပဲကွန်ဂရက်လွှတ်တော်ကိုတွားရောက်ပါတယ်။ကုန်သွယ်ရေးသဘောတူညီချက်ရဖို့စိစက်ညီနေမှုတွေမြင်းမြန်းဆန်းဆန်းဆောင်ရွက်ပိုင်ခွင့်သမ္မတအင်ပီရိုကိုပို့ပေးမလားဆိုတော့အောက်လွှတ်တော်မှာဒီကနေ့မဲခွဲဆုံးဖြတ်မှုတွေမလုပ်ခင်ကလေးမှာပဲသမ္မတတွားရောက်ခဲ့တာပါ။မကြာခင်ကပဲအမေရိကန်ပြည်တော်စုမှာအင်တာနက်ဆိုင်ဘာတက်ခတ်မှုနဲ့ကြုံခဲ့ရပြီးတဲ့နောက်ဘိုးဆိုးရဝန်ထမ်းတွေရဲ့ကိုယ်ရေးကိုယ်တိုင်ချက်လက်တွေကိုအင်တာနက်ပေါက်ထွန်းဝင်ရောက်သူ hackers တွေကခိုးယူသွားတဲ့ကြောင့်အမေရိကန်လုံခြုံရေးသမဂ္ဂတခုကပြောပါတယ်တက်ခတ်မှုတွေဟာတရုတ်နိုင်ငံကနေမြစ်ပြခံလာတာဆိုပြီးတော့လည်းအမေရိကန်ဆိုးရတောင်းရင်ရှိသူတချို့ကပြောဆိုနေကြတာပါဂျမန်ဝန်ကြီးချုပ်အန်ကလာမာကဲရဲ့လက်ကင်ဖုန်းကိုအမေရိကန်မျိုးသားလူညွန့်အေဂျင်စီ NSA ကကြားဖြတ်ထောက်လန်းခဲ့တယ်ဆိုတဲ့ဆက်ဆွဲချက်ကိုတနင်္လာနေ့အနီးကစုံစမ်းခဲ့ပြီးတဲ့နောက်ဂျမန်ပြည်တော်စုရှင်းတွေကအမှုကိုပိတ်လိုက်ပါတယ်။စုံစမ်းစစ်ဆေးသူတွေအနေနဲ့တရားရုံးမှာတင်ပြနိုင်လောက်တဲ့အထိခိုင်လုံတဲ့အထောက်အထားတစုံတရာမတွေ့ရတာကြောင့်အမှုကိုပိတ်လိုက်ပြီးဖြစ်တဲ့အကြောင်းပြည်တော်စုရှင်းတွေရုံးကဒီကနေ့ပဲကြေညာခဲ့တာပါ။အာရီလိုက်စားမှုရှုပ်တော်ပုံနဲ့ရင်ဆိုင်နေရတဲ့ကမ္ဘာဘောလုံးဖွဲ့ချုပ် FIFA နဲ့စနစ်ကျပူးပေါင်းဆောင်ရွက်မဲ့အားကစားအစီအစဉ်တစ်ခုကိုအပြည်ဆိုင်ရာရဲတပ်ဖွဲ့ Interpol ကစိုင်းငံ့ထားလိုက်ပါတယ်။ FIFA ဖွဲ့ချုပ်ကဒေါ်လာ22သန်းထောက်ပံ့ပေးထားတဲ့စနစ်ကျအားကစားစီမံကိန်းကိုစိုင်းငံ့ထားမယ်ကြောင့် Interpol ကဒီကနေ့ပဲကြေညာလိုက်တာပါ။စီမံကိန်းကအားကစားပွဲမှာမတမာမှုတွေနဲ့ရာဇဝတ်ကိုင်းတွေရဲ့တရားမဝင်လောင်းစားမှုတွေကိုဟန်တာဖို့ရည်ရွယ်လှုပ်ထားတာပါ။
သတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကုန်ညံဝင်းအောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Glenn von Calio ဖြစ်ပါတယ်။ကျွန်မနန်းလပိုင်ပါ။ VOA American အတန်ရဲ့စနေနေ့မနက်ပတ်အတန်လွင့်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်6နာရီနဲ့9နာရီလိုင်းတိုမီတာ3240 49ရို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါရဲ့ရှင်။
This program has come to you from the Voice of America, Washington.